Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှိများရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရ2022ခုနှစ်ဩဂုတ်လ10ရက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။တော်ရရှိများရှင်လန်းချမ်းမြေချပါစေရှင်ကျမသင်ကီထိုက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုမသင်ကြီးထိုက်နဲ့အတူပြောပြပေးပါမယ်မြန်မာနိုင်ငံမှာလူအားအထမစိတ်ခိုင်းမှုတွေရှိနေသေးပဲလို့ကုလသမဂ္ဂကပြောကြားရပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းကိုတိုက်ခိုက်ဖို့အတွက်ကြံစည်မှုနဲ့တန်တရားရှိသူ2ဦးကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးကုလသမဂ္ဂကနေဘာမှပါဝင်ပတ်သက်မှာမဟုတ်ဘူးလို့ပြောပါတယ်ဒီကြံစည်မှုဟာအမေရိကန်ရဲ့ပြည်ရင်းရေးမှုတစ်ခုသာဖြစ်ပြီးတော့မြန်မာစစ်ကောင်ဆောင်တွေနဲ့လည်းဘာမှမသက်ဆိုင်ဘူးလို့စစ်ကောင်စီကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကိုပြောပြပေးမှာပါမတ်တင်ကြီးတိုင်
းကောင်းပါပြီရှင်ထိတ်တန့်ရောက်သတင်းတွေတင်ပြပြီးမှာတော့ရခိုင်ပြည်နယ်တွင်းမှာစစ်ကောင်စီဘက်ကအုတ်ချုပ်ရီတိုးမြှင့်ဆောင်ရွက်လာတဲ့ကိစ္စစကိုင်းတိုင်းတွင်းမှာစစ်ကောင်စီရဲ့အဖမ်းဆီးတွေကိုနားဆင်ကြားရမယ်အပြင
်ကျွန်တော်တို့ဒီ community အနေနဲ့ဦးကျော်မိုးထွန်းကိုအရင်တည်းစိုးရင်ပြီးတယ်အရင်ဆုံးဒီနောက်ထပ်ပဲဘလူရီလာနိုင်မလဲဆိုတာလည်းကျွန်တော်တို့မသိနိုင်ဘူး။အဲတခုမရရင်တခုလုပ်မယ်ဆိုရဲအစင်လာကြီးကရှိခဲ့တယ်
။တမ်းမချီဥကျော်မိုးထွန်းရဲ့လုံခြုံရေးအတွက်မျှော်လင့်ချက်တွေကိုစူးစီးတင်ပြပေးပါမယ်။ထိုင်းနိုင်ငံဘက်ကမြန်မာလုပ်သားတွေအရေးကမ္ဘာတစ်လွှတ်ကပ်ဘေးရောဂါနဲ့ရာသီဥတုပြောင်းလဲမှုအရေးဆန်ရာသတင်းဆောင်ပါတွေကိုလည်းတင်ပြပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာလူအားအထမစိတ်ခိုင်းမှုတွေဟာစိန်ခေါ်မှုအစ်စ်ပုံစံနဲ့ရှိနေသေးသေးပဲလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ပြောခွင့်ရစတီဖန်ဒူဂျရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ So on Myanmar our colleagues tell us that forced labor remains a new challenge according to a recent new studyby the UN Office of Project Services
အာမလောကခိုင်းစင်မှုကိုမြန်မာနိုင်ငံမှာစိန်ခေါ်မှုပုံစံအသစ်နဲ့တွေ့နေရဆဲပဲလို့ကုလသမဂ္ဂစီမံကိန်းလုပ်ငန်းများဆိုင်ရာယုံ UNOPS ရဲ့နောက်ဆုံးထုတ်ပြန်တဲ့စစ်တမ်းပေါ်အခြေခံပြီးဌာနေကုလအဖွဲ့ဝင်တွေကပြောကြတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာတွေ့နေရတဲ့အာမလောကခိုင်းစင်တာနဲ့ပတ်သက်ပြီးကုလသမဂ္ဂက2015မှာပထမဆုံးတည်တည်ချာချာလိလာဆန်းစစ်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကကျွမ်းကျင်မှုတိတ်ပြီးမရှိတဲ့မြန်မာအလုပ်သမား6ယောက်မှတစ်ယောက်ဟာအထမခိုင်းစေတာခံရတဲ့အချိန်နဲ့ရောက်နေတာတွေ့ရတယ်လို့ပြောပါတယ်။အခုနောက်ဆုံးစစ်တမ်းမှာလည်းအလုပ်သမားတွေရဲ့ရပိုင်ခွင့်အနေနဲ့တိုးတက်မှုရှိမလာတဲ့အပြင် UNOPS ကနေလူတွေ့မေးမြန်းခဲ့တဲ့အလုပ်သမားအလုံးရဲ့97ရာခိုင်နှုန်းဟာတည်ဝင်စရုပ်စရမ်းနဲ့အလုပ်လုပ်နေတာမဟုတ်တယ်လို့93ရာခိုင်နှုန်းကတော့လူမှုဖူလုံရေးကြေးမရကြဘူးလို့လည်းပြောပါတယ်။ဆီယန်နာရှင်လည်းအနှစ်ပေါင်းများစွာနေလာတဲ့မြန်မာနိုင်ငံမှာအလို့သမားရပိုင်ခွင့်အတွက်အကာအကွယ်ပေးမှုမရှိဘဲဖြစ်နေရကနေအရတားအစုအပုံစံနဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်လာချိန်မှာအလို့သမားတွေရဲ့လက်တွေအခြေအနေကိုကုလသမဂ္ဂကလေ့လာဆန်းစစ်ပြီးတော့စပဂင်းစီမဆက်မှုဥယျာဉ်စီတို့လို့နာမည်ပေးထားတဲ့အစိုးရခန်းစာကိုဩဂုတ်လ6ရက်တောက်ကြနေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်Christine Schreckner Bagner ဟာလည်းအင်ကာနေ့မနက်ပိုင်းမှာမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုရှင်းလင်းတင်ပြဖို့ရှိတယ်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောပါတယ်
။ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းကိုတိုက်ခိုက်ဖို့နဲ့အကြမ်းဖက်ဖို့ဂျန်စီသူလို့ဆွဆွဲပြီးလူနှစ်ဦးကိုအမေရိကန်အနာပိုင်တွေဖမ်းဆီးထားတဲ့ကိစ္စမှာကုလသမဂ္ဂအနေနဲ့ပါဝင်ပတ်သက်မှာမဟုတ်ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
The investigation, I spoke to our security colleagues late last week. We were not involved.
ကုလသမဂ္ဂဝင်အပြင်ဘက်မှာဖြစ်တဲ့ကိစ္စတွေမှာကျွန်တော်တို့အနေနဲ့ပါဝင်ပတ်သက်မှာမဟုတ်ပါဘူး။အမေရိကန်အနာပိုင်တွေရဲ့ဆောင်ရွက်မှုတွေကိုတော့အထူးပဲကျေးဇူးတင်ပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကတင်းနယ်လာနေသတင်းစာရှင်းလင်းပွဲမှာဖြေကြားခဲ့ပါတယ်။တန်မတ်ကြီးတွေနဲ့တန်တမအတိုင်းဝိုင်းကိုအရှင်နိုင်ငံတွေကအကာအကွယ်ပေးရတာဖြစ်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးဦးကျော်မိုးထွန်းကိုလှုပ်ချံဖို့ဂျန်စီစ조사မှုနဲ့လူနှစ်ဦးကိုနယူးယောက်မှာဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့တုံ့ပြန်ချက်နောက်ဒီကိစ္စစုံစမ်းစစ်ဆေးမှုမှာကုလသမဂ္ဂပါဝင်ပတ်သက်မှုရှိနေသလားဆိုတာကိုသတင်းတော်တဦးကတနင်္လာနေ့နယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာမေးမြန်းခဲ့တာပါ ဒီကိစ္စကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်တွေခံထားရင်နဲ့သက်ဆိုင်တဲ့ကုလသမဂ္ဂအထွေထွေညီလာခံ Credential Committee ကမြန်မာအမြဲတမ်းကိုယ်စားလှယ်ရွေးချယ်မဲ့အပေါ်မှာတက်ရောက်မှုရှိလားဆိုတာကိုလည်းသတင်းထောက်ကမေးတာမှာတော့ Committee အနေနဲ့သူ့လုပ်ငန်းစဉ်အတိုင်းဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းကုလသမဂ္ဂဗရိညင်အတိုင်းဆောင်ရွက်မှာဖြစ်ကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရကဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်အခြေစိုက် NGO အဖွဲ့တစ်ခုဖြစ်တဲ့ Myanmar Accountability Project အဖွဲ့ကတော့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းကိုတက်ဖြတ်ဖို့ကြံစီမှုအပေါ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ကုလသမဂ္ဂအတွင်းမှုချုပ်တို့ကရှုတ်ချကြဖို့တနင်္လာနေ့မှာပဲညင်ညာချက်ထုတ်တောင်းဆိုပါတယ်ရှင်
မြန်မာစစ်ကောင်စီကနေတံမကြီးယာရုကနေဖယ်ရှားထားပြီးနိုင်ငံတော်တစ္ဆေဖောက်ဖြစ်မှုနဲ့အလို့ရှိကြောင်းကြေညာထားသူကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုလှုပ်ချံဖို့အတွက်ကြံစီမှုဟာမြန်မာစစ်ကောင်ဆောင်တွေနဲ့ဘာမှမသက်ဆိုင်ပဲဒါဟာအမေရိကန်ပြည်ရင်းရေးအမှုတစ်ခုသာဖြစ်တယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောပါတယ်အခုဖြစ်ရဟာအမေရိကန်ပြည်ရင်းရေးအမှုတစ်ခုပဲဖြစ်ပြီးတော့အမေရိကန်ဥပဒေအရကင်တွယ်ဆောင်ရွက်ရမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံနဲ့ဘာမှမသက်ဆိုင်ကြောင်းနိုင်ငံခြားရေးဌာနရဲ့ကြေညာချက်ကိုစစ်ကောင်စီရဲ့ MRTV ကနေကြေညာခဲ့တာဖြစ်ပါတယ်။ဒါဟာတမကြီးဦးကျော်မိုးထွန်းကိုလှုပ်ချံမှုဂျန်စီမှုနဲ့မြန်မာနှစ်ယောက်ကိုဖမ်းထားခြင်းကစပြီးစစ်ကောင်စီကနေပထမဆုံးချိန်တုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ဒီလှုပ်ချံမှုဂျန်စီမှုနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ American နိုင်ငံဆိုင်ရာတမကြီး Linda Thomas Greenfield ရဲ့ရှုံ့ချမှုကိုလည်းစစ်ကောင်စီကပယ်ချခဲ့တာပါ။တမကြီးဦးကျော်မိုးထွန်းကိုလှုပ်ချံဖို့မြန်မာစစ်တပ်ကိုလက်နက်ရောင်းနေသူထိုင်းလက်နက်ပွဲစားနဲ့ဂျန်စီတဲ့ဆိုတဲ့တန်တရားနဲ့မြန်မာနှစ်ဦးကိုအမေရိကန်လုံခြုံရေးတာဝန်ရှိသူတွေကတောက်ကြံနေမှာဖမ်းခဲ့တာပါ။စနေနေ့ကတော့ကုလအမေရိကန်တမတ်ကြီးကဒီလောက်ရဟာအာနာရှင်ခေါင်းဆောင်တွေနဲ့ထောက်ခံသူတွေရဲ့သူတို့ကိုဆန့်ကျင်ရက်တီပြောဆိုသူတွေအပေါ်ကဘာတုံးကလိုက်လံဖိနှိပ်ရေးယူဖို့ကြိုးပမ်းနေရှိတဲ့ပုံစံမျိုးဖြစ်တယ်လို့ပြောပြီးတော့ဒီလောက်ရကိုရှုံချခဲ့တာပါ။မြန်မာနိုင်ငံခြားရေးဌာနကတော့ဒီပြောဆိုချက်ကိုပယ်ချခဲ့တဲ့အပြင်ဦးကျော်မိုးထွန်းဟာသူတို့တရားမဝင်ဘူးလို့ကြေညာထားတဲ့အတိုက်ခံ NUG အစိုးရကိုထောက်ခံပြောဆိုသူဖြစ်တဲ့အတွက်နိုင်ငံတော်တစ္ဆာဖောက်မှုနဲ့ဖန်ဝရန်ထုတ်ထားတယ်လို့ပြောဆိုခဲ့ပါတယ်
။မြန်မာနိုင်ငံမှာတနင်္လာနေ့မှာပဲထင်ရှားတဲ့စာပေသမား၃ဦးကွဲလွန်သွားရပါတယ်။ဩဂုတ်လ9ရက်နေ့မှာကွဲလွန်သွားရသူတွေကတော့ထင်ရှားတဲ့ကဗျာဆရာအောင်ချင်းအထက်ဗမာနိုင်ငံဆိုင်ရေးဆရာအသင်းဂုံတူးဆောင်အသင်းသားနောက်နိုင်ငံရေးအကျဉ်းသားဟောင်းလူမှုကြီးပွားရေးစာအုပ်တပ်ရဲ့အယ်ဒီတာဦးကျော်ဇန်လဆိုင်ရေးဆရာညီစေမင်းနောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မန္တလေးတိုင်းရဲ့နာယကဒေါက်တာကိုကိုကြီးစိတ်ပညာတို့ဖြစ်ပါတယ်။ဘာယောဂါရီနဲ့ဆုံးပါရတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးရှင်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 9လိုင်းဒိုမီတာ40 kHz 9.13 9လိုင်းဒိုမီတာ51 kHz 5.85 နဲ့လိုင်းလက်မီတာ190 kHz 15.5 တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တန်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေအတွက်အစိုးရကနေချေချေပြန့်နေအထောက်ကူပေးဖို့လူမှုဖူလုံရေးဆိုင်ရာရန်ပုံငွေဒေါ်လာ 3.5 ထရီလီယံချထားပေးဖို့အဆိုပြုချက်ကိုအထက်လွှတ်တော်ဒီမိုကရက်တွေကတနင်္လာနေ့မှာချပြခဲ့ပါတယ်။ဒါဟာသမ္မတဂျိုးဘိုင်ဒန်2020ရွေးကောက်ပွဲမဲဆွယ်စဉ်တုန်းကကတိပေးခဲ့တာတွေတဲကစင်းရဲမွဲတေနေသူတွေအလဲအလက်တန်းစားအဆင့်အထိနေနိုင်အောင်လုပ်ပေးမယ်ဆိုတဲ့ကတိကိုအကောင့်ထဲဖော်ဖို့ကြိုးစားတာပါ။တချိန်ထဲမှာပဲလက်ရှိလုပ်ငန်းဆိုင်အစီအစဉ်တွေနဲ့အစီအစဉ်သစ်တွေအတွက်အစိုးရဝန်ဆောင်မှုကိုချက်ထွင်ဖို့လည်းဖြစ်ပါတယ်။ဒီစီစဉ်ကနေအသက်3နှစ်ကနေ4နှစ်ရွယ်ကလေးငယ်တွေအတွက်မူဂျိုချောင်းအခမဲ့တက်ရောက်ခွင့်အထက်တန်းအောင်မီသူတွေအတွက်ဒေတာကောလိအတန်းတွေကို2နှစ်အခမဲ့တက်ရောက်ခွင့်ပေးမှာပါတက်ကြီးရွယ်ဟိုအမေရိကန်နိုင်ငံသားတွေအတွက်တော့ကျန်းမာရေးဆိုင်ရာအကျိုးခံစားခွင့်တွေကပထမဆုံးချိန်ဖြစ်နေတော့မျက်စိနဲ့နားနဲ့ပတ်သက်တဲ့စောင့်ရှောက်မှုကိုအစိုးရကပို့ပြီးတော့အကုန်ကျခံပေးဖို့စီစဉ်ထားတာဖြစ်ပါတယ်။ဒီမိုကရက်ရဲ့အစီအစဉ်ကိုထုံးစံတန်း Republican တွေကပုတ်ခတ်ဝေဖန်ကြပေမဲ့ဒီစီစဉ်ကိုဒီမိုကရက်လွှတ်တော်ပါတီဝင်အမတ်လွှတ်တော်အမတ်တချို့ကလည်းငွေကုန်ချေးကျများတဲ့အဆိုပြုချက်ဖြစ်ဝေဖန်နေတာပါ
။ဗြိတိန်နဲ့ကနေဒါတို့ရဲ့ပူးပေါင်းမှုနဲ့အတူအမေရိကန်ပြည်ထောင်စုကဘဲလာရုစ်နိုင်ငံကိုတနင်္လာနေ့မှာဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်ပါတယ်။ မတမာမှုတွေရှိခဲ့တယ်လို့အများကရှုမြင်ကြတဲ့ရွေးကောက်ပွဲတွေကိုစန့်ကျင်ဆန္ဒပြခဲ့ကြတဲ့တနှစ်ပြည့်တဲ့နေ့လည်းဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့ပဲဘဲလာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုကငြိမ်းချမ်းစွာဆန္ဒပြသူတွေနဲ့နိုင်ငံရေးအတိုက်အခံတွေကိုပြင်းပြင်းထန်ထန်နှိမ်နင်းနေတာပါ။ဘဲလာရုစ်ပြည်သူတွေရဲ့ရှင်းလင်းတဲ့ဆန္ဒသဘောထားကိုလေးစားရမယ်အစားလူကာရှန်ကိုအစိုးရဟာရွေးကောက်ပွဲမတမာမှုတွေကျူးလွန်ခဲ့ပြီးနောက်မှာသဘောထားကွဲပြားသူတွေကိုရရဆက်ဆက်နှိပ်ကွပ်နေတယ်လို့လဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာချက်မှာပြောဆိုထားပါတယ်ရှင
်။ကဘာကြီးပုံရွေးလာရာဟာလူသားစုအတွက်အန္တရာယ်ရှိတဲ့အနေရောင်အဆင့်ကိုရောက်လာနေပြီလို့ကုလသမဂ္ဂကသတိပေးလိုက်ချိန်မှာပဲဥရောပဒေသမှာဂရိနိုင်ငံအီပီယယ်ကျွန်းကလောင်ကျွမ်းနေတဲ့တောမီးတွေကိုတနင်္လာနေ့ကမိသက်သမား600ကျော်ဝန်းဝန်းနှိမ့်တက်နေရပါတယ်။ဂရိနိုင်ငံရဲ့ဒုတိယအကြီးဆုံးကျွန်းကဒီတောမီးတွေဟာ900ဆက်တိုက်လောင်ကျွမ်းနေတာဖြစ်ပြီးဒီမီးကြောင့်မိသက်သမားတဦးနဲ့အေးတဲ့အရာရှိတဦးသေဆုံးခဲ့ရပါတယ်။အဆောက်အဦတွေထင်းယူရောက်တွေမိလောင်ကျွမ်းနေပြီးထောင်နဲ့ချီတဲ့ဒေသခံတွေကိုဘေးလွတ်ရာပြောင်းရွှေ့ခိုင်းရတာပါအမေရိကန်နဲ့တူရကီအီတလီစပိန်အယ်ဘေးနီးယားလက်ဘနွန်ပေါင်းဝင်ဥရောပနိုင်ငံတွေအရှိအလဲပိုင်းနိုင်ငံတွေကမိသက်သမားတွေမိသက်လေရင်တွေနဲ့ရဟတ်ရင်တွေဝိုင်းကူပြီးတော့မိသက်ပေးနေကြတာပါကုလသမဂ္ဂကတနင်္လာနေ့မှာပဲဥတုကြားစီဆိုင်ရန်အစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့တာဖြစ်ပြီးလာမယ့်နှစ်တွေအတွင်းကမ္ဘာပူနွေးမှုအခြေအနေပိုဆိုးလာနိုင်တယ်လို့ခန့်မှန်းပါတယ်။2030လောက်ရောက်ရင်ကမ္ဘာဖြန့်မြတ်အပူချိန်ဟာဆက်မှုခေတ်မတိုင်ခင်ထက်1.5°C တိုးလာမယ်လို့အစီရင်ခံစာကခန့်မှန်းထားပါတယ်။
အင်ဒိုနီးရှားနိုင်ငံမှာတနင်္လာနေ့ကမီရာဘီမီးတောင်ရှင်ပေါက်ကွဲခဲ့တာမှာမီးတောင်ပြာတွေထွက်နေတယ်လို့ပဲမီးတောင်ကနေထွက်လာတဲ့ကြောက်ခဲအပိုင်းအစာတွေရောနေတဲ့ချော်ရည်ပူတွေတောင်ကြီးကိုဒုတိယမြောင်နေ့အဖြစ်စီးဆင်းနေပါတယ်။2968မီတာမြင့်တဲ့မီရာဘီမီးတောင်ထိပ်မှာချော်ရည်တွေဆုလာပြီးဒီသတင်းပတ်တွေအတွင်းလှုပ်ရှားမှုတိုးလာတာကိုတွေ့ရကြောင်းအင်ဒိုနီးရှားဘူမိဗေဒပညာရှင်တွေကပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့မှာမီးတောင်ကနေချော်ရည်တွေထွက်တာကြောင့်တောင်ဆောင်ရဲ့3ကီလိုမီတာလောက်အထိကျောက်ခဲအပိုင်းအစာတွေရောပါနေတဲ့ချော်ရည်ဘူးစီးကြောင်း9ခုရှိကြောင်းလည်းပြောပါတယ်။တနင်္လာနေ့မှာချော်ရည်ဘူးစီးကြောင်း3ခုထပ်ပြီးတော့စီးဆင်းခဲ့တာပါ။မီးတောင်နီးခါရွာတွေနဲ့မြို့တွေမှာမီးတောင်ပြာတွေဖုံးလွှမ်းနေပေမဲ့ထိခိုက်ဒဏ်ရာရမှုဆိုင်ရာအစီရင်ခံချက်တွေမရှိသေးဘူးလို့အာဏာပိုင်တို့ကပြောပါတယ်ရှင်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မိ мян ကန်တွေကိုတင်ပြပေးပါမယ်။ကုလသမဂ္ဂဆိုင်ရာမြန်မာအသံအမတ်ကြီးဦးကျော်မိုးထွန်းကိုအမေရိကန်မျိုးပေါ်မှာလှုပ်ကြံဖို့ချန်စီတယ်ဆိုတဲ့အမှုကို FBI အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအနေနဲ့အပြည့်အဝဖော်ထုတ်စုံစမ်းနိုင်မယ်လို့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်ထားပါတယ်။တမ်မကြီးကိုလှုပ်ကြံဖို့ဆိုပြီးနယူးယောက်မှာနေထိုင်တဲ့အသက်20ကျော်မြန်မာနိုင်ငံသားနှစ်ဦးကိုငွေပေးငှားရမ်းခဲ့တဲ့ဆိုတဲ့ FBI ရဲ့စုံစမ်းစစ်ဆေးဖော်ထုတ်ချက်အပေါ်မှာ NUG ဝန်ကြီးဦးထင်လင်းအောင်နောက်နယူးယောက်မြန်မာအတိုင်းဝိုင်းကကိုနေတင်မြင့်တို့ရဲ့တုံ့ပြန်ချက်တွေကိုမှတ်အင်ဂျင်နိုင်ကစူးစီးတင်ပြပေးမှာပါရှင်
။ဒီကိစ္စတောက်ကြနေကထုတ်ပြန်တဲ့နယူးယောက်တောင်ပိုင်းခရိုင်တရားရုံးရဲ့ကြေညာချက်မှာနယူးယောက်မှာနေထိုင်တဲ့အသက်28နှစ်အရွယ်မောင်ဖြိုးဟိန်းထွန်းနဲ့အသက်20အရွယ်မောင်ရဲဟိန်းစော်တို့နှစ်ဦးဟာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကို2021ဇူလိုင်လကနေဒါမှမဟုတ်ဩဂုတ်လ5ရက်အတွင်းအ ਨੇ စုံလှုပ်ကြံဖို့ဒါမှမဟုတ်နာကျင်ထိခိုက်အောင်လှုပ်ဖို့ဆိုပြီးကြံစီခဲ့ကြတယ်လို့ဆွဆွဲခံထားရကြောင်းဖော်ပြထားပါတယ်။ဒါ့အပြင်ဆွဆွဲခံရသူနှစ်ဦးကိုအချိန်မီချက်ချင်းဖမ်းဆီးနိုင်ခဲ့ကြောင်းFBI ယာယီလက်ထောက်ညွှန်ကြားမှု Jacqueline McGuire ကပြောကြားခဲ့တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂမှာမြမအရေးကြီးနေတဲ့အချိန်ဆရာနာရှင်စနစ်ကိုပြက်ပြက်သားသားဆန့်ကျင်တဲ့တန်အမတ်ကြီးဦးကျော်မိုးထွန်းကိုလှုပ်ကြံဖို့ကြိုးစားခဲ့တယ်ဆိုတဲ့ဖြစ်ရပ်တွေအတွက်တန်အမတ်ရဲ့လုံခြုံရေးကိုအထူးပဲစိုးရိမ်မကင်းဖြစ်မိတယ်လို့ American မှာရှိတဲ့ NUG ဆက်သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဝန်ကြီးဦးထင်လင်းအောင်က VOA ကိုပြောပါတယ်။
အော်အနည်းငယ်နေရတော့ဒါကိုတော်တော်စိုးရိမ်နေအနေထားရှိပါတယ်ကျွန်တော်တို့နေနေလေဟောဆိုတော့ဥကြောင့်မို့ထောကကျွန်တော်တို့ရဲ့အစံတွေကိုကျွမ်းမှာကြောင်းလို့ပေါ်ထုတ်ပေးနေတဲ့လူပေါ်ပြပေးနေတဲ့လူဖြစ်တဲ့ကြောင့်ကျွန်တော်တို့နေနေစိုးရိမ်မှုအင်တန်ကြီးပါတယ်အဲဒါမဲ့လည်း American စိုးရဖြစ်တဲ့အလျောက်ကြီးတဲ့အတိုင်းပဲအဲသူ FBI ကနေပြီးတော့ဒီကိစ္စကိုလိုက်လံပြီးတော့ပေါ်ထုတ်နေတာရှိတယ်
ဟုတ်ကဲ့အဲ့ဒါဆိုရင်ဒီ FBI အနေနဲ့ဒီအမှုကိုစုံစမ်းစစ်ဆေးပေါ်ထုတ်နိုင်မယ့်အခြေအနေရောဘယ်လိုမျှော်လင့်လဲရှင်
FBI ဘက်ကတော့သူကတော့လက်တန်ရှည်တယ်လေဆိုတော့ကျွန်တော်အနေနဲ့တော့ပေါ်ထုတ်လိုက်နိုင်နေမယ်လို့တော့ကျွန်တော်တော့ထင်ပါတယ်။အများပြကြတဲ့အတိုင်းပဲလုပ်နိုင်ကန်နိုင်ဆိုတာလည်းတော်တော်ကြီးရယ်ဆိုတော့ကျွန်တော်တို့အနေနဲ့တော့ဒါတော့အားရချင်တာမှရှိပါတယ်။ပြီးတော့ကျွန်တော်တို့ ကိုယ်စားလှယ်ပေါ်မှာလည်းသူတို့နေနဲ့လုပ်ငန်းယူပေးထားတာတွေနော်သူတို့နေနဲ့ဖြည့်ဆည်းပေးထားတာတွေပေါ်မှာကျွန်တော်တို့နေနဲ့အားရကျင်းနေမှရှိတယ်လို့ပဲကျွန်တော်ကပြောရမှာပေါ့
FBI ရဲ့စုံစမ်းစစ်ဆေးချက်တွေအရထိုင်းနိုင်ငံမှာရှိတဲ့လက်နက်ပွဲစားတအုပ်ကနေနယူးယောက်မှာရှိတဲ့မောင်ဖြိုးဟိန်းထွန်းနဲ့မောင်ရဲဟိန်းစော်တို့ကိုငွေပေးခိုင်းစေခဲ့တယ်လို့ဆိုပါတယ်တမ်မကြီးဦးကျော်မိုးထွန်းကိုလှုပ်ကြံဖို့ဘားကြောင့်ကြံစီခဲ့တယ်လဲဆိုတဲ့အမြင်ကိုတော့နယူးယောက်မြန်မာအတိုင်းဝိုင်းကဦးဆောင်သူတအုပ်လည်းဖြစ်တမ်မကြီးရဲ့လုံခြုံရေးကိုစေနာဝန်ထမ်းဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ကိုနေတင်မြင့်ကိုမေးကြည့်ပါတယ်
တမကြီးဦးကျော်မိုးထွန်းကအေးစစ်စစ်ဒီတက်တက်တူတယောက်လည်းဖြစ်တယ်သူ့လို့ပဲသူလုပ်တယ်သူကဓမ္မတမားဖြစ်တယ်အခုကမကျင့်တဲ့လူတွေကအာတမတမားဖြစ်တယ်အဲအာတမတမားတွေကဒါဒီလိုပေါ့အခွဲကြကြနဲ့သူတို့လှုပ်ချံပို့တဲ့နောက်ပြီးအတက်အန်တယ်ပါဆိုးရရတဲ့ဖြစ်လာတဲ့ပုံတံဖြစ်လာတယ်ဒါကကျွန်တော်တို့အမေရိကန်နိုင်ငံရဲ့ပြည်တွင်းရေးကိစ္စမဟုတ်ဘူးဒီစကပြောထားတဲ့နော်အမေရိကန်နိုင်ငံရဲ့ပြည်တွင်းရေးကိစ္စပါဆိုမဟုတ်ပါဘူးခင်ဗျအခုစေခိုင်းသူကလည်းအခုဒီပေါ်တရားရေးဌာနက FBI တို့ကထုတ်ပြန်ထားတဲ့အတိုင်းဆိုရင်အထက်ကစေခိုင်းသူတယောက်ရှိရမယ်အဲ့ဒီဟာကအခုထိုင်းနိုင်ငံကဆိုတာကျွန်တော်ယုံကြည်ပါတယ် FBI တို့ကတော့နော်သူ့ရဲ့ဟို trace ပေါ်ခြေရာခံလိုက်ပြီးတော့အဆအဆုံးဖော်ထုတ်လိမ့်မယ်လို့လည်းကျွန်တော်ယုံကြည်တယ
်အလားတူ1990ရွေးကောက်ပွဲအနိုင်ရအမတ်နှစ်ဦးကိုပြည်ပမှာလှုပ်ကြံခဲ့တဲ့ဖြစ်ရမျိုးရှိခဲ့ဘူးတယ်လို့ကိုနေတင်မြင့်ကပြောပါတယ
်ကျွန်တော်တို့ဒီ community အနေနဲ့ဥတော်မိုးထွန်းကိုအရင်တည်းစိုးရင်ပြီးတယ်အရင်နဲ့ဆိုပြီးနောက်ထပ်လည်းဘယ်လိုလာနိုင်မလဲဆိုတာလည်းကျွန်တော်တို့မသိနိုင်ဘူးအဲတခုမရရင်တခုလုံးမဲ့ဆိုရဲအစင်လာတွေကရှိခဲ့တယ်ဒီအချိန်မှာကျွန်တော်တို့ကဘယ်သူလဲလို့တောစီရမလို့တဲ့အချိန်ကြီးရှိတယ်1996ကလည်းနော်ဒီရွေးကောက်ခံကိုယ်စားလှယ်တွေနော်အမတ်တွေကိုနှစ်ယောက်လှုပ်ကြံခံရတယ်နောက်ပိုင်းမှာနှစ်ယောက်လှုပ်ကြံခံရတယ်အဲဒီပြင်ပမှာပေါ့အဲ့ဒီတော့ကတော့ဟိုအားလုံးအဆန်းနာပြောက်သွားခဲ့တယ်ဒါပေမဲ့အခုနားလည်ရမှာကအခုကျွန်တော်တို့နေထိုင်တဲ့တမန်ကြီးနေထိုင်နေရာအမေရိကန်နိုင်ငံဖြစ်တယ်ဒါအထားပြင်ပေါ့နယူးယောက်စီးတီးမှာဖြစ်နေတဲ့အတွက်ဒီ FBI တို့နော်ဒီအမေရိကန်စိုးရတို့ကဒါလိလူရှိမှာမဟုတ်ဘူးပြက်ပြက်တားတားနဲ့သူတို့အားလုံးခြေရာခံပြီးတော့ဖော်ထုတ်လဲ့မယ်လို့ယုံကြည်ရဲ့အဲ့ပြင်ပေါ့ကျွန်တော်ဒီမျိုးစီကိုလိုလားတဲ့နိုင်ငံတွေအာကျွန်တော်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေဥရောပမှာရှိရောအာရှမှာရှိတဲ့နိုင်ငံတွေကလည်းဒီဟိုခေါင်းဆောင်တွေကလည်းဒီကိစ္စကိုပြင်းပြင်းထန်ထန်တန့်ကွက်ရှုတ်ချတင်ပါတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဒီလောက်ကြံပို့စူးစမ်းရဲဆိုရအခုဟိုဆွဆွဲချက်နဲ့ဖန်ခံရတဲ့သူနှစ်ဦးကဒီနယူးယောက်မှာဆိုလို့ရှိရင်ဟို NUG ထောက်ခံပွဲတွေပေါ့နော်ဆီယာနာတိန်းနာဆန့်ကျင်ပွဲတွေမှာလည်းတခါတက်တက်ကြွကြွနဲ့ပေါ့နော်ဆိုင်းပုတ်တွေကင်ပြီးတော့ရှည်တန်းကပါဝင်တာတွေတပ်ပုံတွေမှာလည်းတွေ့ရပါတယ်ဆိုတော့ဒီလိုမျိုးမြန်မာအရေးလှုပ်ရှားတဲ့ဒီမြန်မာအတိုင်းဝိုင်းတွေကိုသူတို့တွေကအဲ့လိုထိုးဖောက်ပြီးလာတဲ့ဆိုတဲ့အပိုင်းမှာရောဟိုကိုနေတင်မြင့်တို့အနေနဲ့နောက်ပိုင်းကိစ္စတွေပေါ့နော်ဒီဖြစ်ရပ်ကိုကြည့်ပြီးတော့ဟိုဘယ်လိုတုံ့တက်မိလဲရှင်
โอเคโอ้ตนเราဒီမှာပေါ့နယူးယောက်ကွန်မြူနတီမှာနယူးယောက်စီးတီးမှာရှိရှိရော community အဖွဲ့တွေရပေါ့မြန်မာ community အဖွဲ့တွေဒါတွေကျွန်တော်တင်ငန်းစာယူရတော့မယ်နောက်နောက်မှာကျွန်တော်ကပို့ပြီးတော့လေကျွန်တော်တို့ကဟိုတတိဒါဆင်ကျင်ရမယ်ကျွန်တော်တို့ရဲ့လုံဆောင်ရေးအပိုင်းကြီးကကျွန်တော်က short သွားမှာမဟုတ်ဘူးဆက်လက်ပြီးကျွန်တော်တို့ကဟို UNG ထောက်ခံ UNG အပြေဝါထောက်ခံဖို့အတွက်အမိမမာပြီးပေါ့လေပြန်လေဒီမိုစီရရှိထုံကားရေးတွေကျွန်တော်ကဆက်လက်ပြီးကျွန်တော်လုံဆောင်သွားမှာပဲ
နယူးယောက်မြန်မာအတိုင်းဝိုင်းကကိုနေတင်မြင့်ပြောသွားတာပါရှင်
မင်းချင်းနိုင်စူးစီးတင်ပြပေးခဲ့တာပါရှင်။စကိုင်းဘက်ကအဖမ်းစီးတွေတင်ဆက်ပါမယ်။စကိုင်းတိုင်းဒေသကြီးတပရင်းနဲ့ရင်းမာပင်ဒေသတွေဘက်မှာစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေဖမ်းဆီးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညွန့်ဦးပြောပြပေးပါမယ်ရှင်
။ဩဂတ်စ်လ9ရက်နေ့ညပိုင်းကစကိုင်းတိုင်းဒေသကြီးတပရင်းမြို့နဲ့ဆိုင်းပြင်ကြီးရွာကြားမှာစစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံပြီးတဲ့နောက်အနည်းနာမှာရှိတဲ့ကျေးရွာတွေမှာဝင်ရောက်ရှာဖွေတာဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။တပင်းမြို့အနီးကညောင်လှ၊ကုံကြီး၊တပြေတာ၊မယိုးကုံ၊ရင်ကျေးစတဲ့ကျေးရွာတွေမှာစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေတာတွေလုပ်တယ်လို့ဒီပင်းမြို့ကတူကပြောပါတယ
်။ချင်းနီကတော့ရွာတွေတဲ့ပတ်မွေပြီးတော့အဲ့အိမ်တွေကပြည်စီနေမြှို့လို့ပါပဲ။မင်းရလည်းရှိတယ်၊ဒီနေ့လည်းရှိတယ်။ဒီနေ့တွေကရွာတွေနဲ့ဆင်းပြီးတော့ကျွန်မပေါ့ကြီးဝင်နေ။ရွာတွေထွက်ပြီးကတော့ကျန်တဲ့ပြည်စီတွေကမြှို့ကြတယ်။အမီးရည်နည်းနဲ့မိရပေါ့စကားကခေါ်ထားတယ်။ညောင်နှားရွာမှာနမောကျောင်းမှာသူတက်ဆွဲထားတယ်မိရ။အခုရှိနေတယ်။တက်ဆွဲထားပြီးတော့ဒီလူမိရ9ယောက်ဖမ်းထားတယ်။ဆိုင်ကရှိစီမိရှုပြလိုက်တယ်။တောင်လူလုံးကြတာပေါ့ဗျာ။ရွှေမှုကြတာရွှေမှုနဲ့ဆိုင်ကရှိမိရှုပြတယ်။နောက်ထုံးစမောင်းနေတဲ့14မိရကလေးတယောက်ကိုစနေနေ့ပြတယ်။မသေးတော့မသေးဘူး။နောက်ဒီဒီကဘောင်းမှလည်းပြန်မှန်ထားတယ်။အင်းအန်တရာကျော်လောက်ရှိတယ်။တပင်းကနေပြီးတော့တပင်းမျိုးအရှိတောင်6မိုင်လောက်အကွာ
ရွာတွေမှာတော့မှုနေတာ
တပေးမျိုးအနီးကကြေးရွာတွေမှာမကြခဏဆိုသလိုပဲစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေတိုက်ပွဲဖြစ်ပွားလေးရှိပါတယ်တဆက်တည်းမှာပဲသခိုင်းတိုင်းတွေကရမပင်မြို့နယ်ဘန်ပွေးကျေးရွာမှာစစ်ကောင်စီတပ်တွေကဒေသခံတွေကိုဖမ်းပြီးတော့စိုက်ကွယ်တွေကိုလည်းမိရှို့သွားတယ်လို့ဒေသခံတွေကပြောပါတယ
်။အဲဒီဘန်ပွေးမှာဟိုဟောပေါ့ဒီဒလိုင်းရဲ့ပြောကြတဲ့ကြောင့်သူသူနဲ့အစ်မပြေတဲ့လူတွေဒလိုင်းကိုလည်းညှို့ပန်းနိုင်တာလေ။အခုအဲဘန်ပွေးကျောင်းထဲမှာစာပေကောင်းလေးမှာတက်ဆက်လာတယ်လေ။အဲစစ်သားအင်အား80လောက်ပဲလေ။တယောက်တော့မိသွားတယ်ကျန်တာတွေလွတ်သွားတာထွက်သွားတာအဲတော့ဒီနေရာပေါ့ဒါပေမဲ့အဲအဲ့အိမ်ကိုဖြတ်ပြီးသွားတယ်ဒါပေမဲ့တိုင်ကန်ငါးကြီးတွေ့တာကိုအဲ့မှာကျူရတဲ့အဲ့လိုမျိုးပုံစံပါ။တန်းသွားတဲ့လူကသူ့လက်ကတော့စာပင်ကြောင်းထဲမှာအခုလက်စာပင်ကြောင်းထဲတော့ရှိတော့တယ်လေ။ပြင်ခေါ်သွားထုတ်သွားတော့မတွေ့သေးဘူးလေ။အဲအဲ့ရွာကတော့ဆက်ပြေးနေပြီ။အဲဟိုဘက်မျိုးဂျန်လေးရွာကြီးပဲဆက်ပြေးနေတာလေ
။ဆရာနာတိမ့်မှုဆန္ဒပြပွဲတွေကိုစစ်တပ်ကနှိမ်နှင်းခဲ့တဲ့နောက်ပိုင်းနိုင်ငံရဲ့နေရာအတော်များများမှာဒေသခံတွေရဲ့လက်နက်ကင်ခုခံမှုတွေဖြစ်လာပါတယ်။ရင်းမဲ့ပင်နဲ့ကဏီနယ်တွေမှာလည်းစစ်ကောင်စီတပ်တွေမကြခဏဆိုသလိုပဲမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိနေပါတယ်။ဒါကြောင့်မလို့အနီးအနားကြေးရွာတွေကိုစစ်တပ်ကဝင်ရောက်ရှာဖွေတာတွေဖမ်းဆီးတာတွေရှိသလိုကြေးရွာသားအတော်များများလည်းထွက်ပြေးတင်းရှောင်ပြီးတော့စစ်ပေးဒုက္ခတွေတွေဖြစ်နေကြပါတယ်ခင်ဗျာ
။ကုသညံဥပါရှင်ရခိုင်ပြည်နယ်မှာအုတ်ချုပ်ရည်နဲ့တရားစင်ရေးပိုင်းမှာရခိုင်လက်နက်ကိုင်အေအေအဖွဲ့ဘက်ကစတင်လှုပ်ဆောင်နေပြီလို့ပြောဆိုပြီးတဲ့နောက်ရခိုင်ကမြို့နယ်တချို့မှာမြန်မာစစ်အာဏာပိုင်တွေဘက်ကလုံခြုံရေးတင်းကျပ်စစ်ဆေးတာတွေလုပ်နေပါတယ်။တိုက်ပွဲတွေရပ်တန့်ထားတဲ့ရခိုင်ပြည်နယ်မှာအခုလိုစစ်ဆင်မှုတွေတင်းကျပ်လာတာနဲ့ပတ်သက်ပြီးစိုးရိမ်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုငိမ့်ချန်ပြောပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်အတွင်းတရားရုံးတွေဖွင့်လှစ်ပြီးတရားစီရင်ပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကစတင်လှုပ်ဆောင်နေပြီလို့ AA အဖွဲ့ပြောခွင့်ရခိုင်သူခကဒီလာဇန်းပိုင်းမှာပြောဆိုထားပါတယ်။အဲ့ဒီနောက်ပိုင်းမှာတော့မြမအာနာပိုင်တွေဘက်ကရခိုင်ပြည်နယ်မြို့နယ်တချို့မှာလုံခြုံရေးတင်းကျပ်စစ်ဆေးတာတွေလှုပ်ဆောင်လာပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်မှာဆိုရင်လည်းလမ်းစုံလမ်းကွာတွေနဲ့မြို့ပေါ်တွေမှာစစ်ဆေးတာတွေရှိနေပြီးအဓိကအားဖြင့်လူငယ်ပိုင်းတွေကိုစစ်ဆေးနေတယ်လို့ကြောက်ဖြူဒေသခံတဦးကပြောပါဗျ။
အဲသူတို့ဘလို့ဘယ်လိုပေါ့လူငယ်ပိုင်းတွေအဓိကထားပြီးစစ်ဆေးတာပေါ့။ဟာအဓိကဟိုဆံကွေပေါက်တယ်ပါတယ်စိုက်တယ်ဖုံးတယ်ပါတယ်စိုက်တယ်။အဓိကကတော့ဖုံးကိုထားပြီးစိုက်ဆေးတယ်ပေါ့။အဲ့ဒီလမ်းစုံပါတယ်။ဒီဟာဒီအခုဆိုရှင်စိုက်ဆေးတာ3ရက်လောက်ရှိတော့ပြီအဲဆိုတော့ဆိုရင်တာပေါ့သူတို့ဟောဘလိုများစိုက်ဆေးပြီဘလိုများအပြည့်ရှာမလဲပေါ့အေးတချို့ကြတော့အဲ့လိုစိုက်ဆေးရလို့ပြောတန်ကြတော့တချို့ကြတဲ့တော့အဲ့လိုအဲ့လမ်းကိုမတော်ရကြတော့ဘူးလေတချို့လေဥမာအခုရကျမ်းမင်းနဲ့ကိစ္စနဲ့ပါလာလို့တော့စားလာစားတော့ရှိတာပေါ့သူတို့အဲ့လိုစိုက်ဆေးနေတယ်ပြောတန်ကြတော့မတော်ရကြတော့ဘူးမလာရကြတော့ဘူးဟာသူတို့ကတော့တခုခုများပြိုက်ရှာပြီးတော့ဖမ်းသွားမလားဆိုတဲ့ကွာစိုက်တော့ရှိကြတာပေါ့ကွာသူကအဲ့လိုရှိကြတယ
်ရခိုင်ပြည်နယ်မြို့တော်စစ်တွေမှာဆိုရင်လေရဲနဲ့တပ်မတော်သားတွေစုပေါင်းပြီးမြို့နယ်လမ်းတွေမှာစစ်ဆေးမှုတွေလှုပ်ဆောင်နေတာကိုတွေ့ရသလိုအန်းနဲ့ကြောက်ဖြူမြို့နယ်တွေမှာလုံခြုံရေးတင်းကျပ်စစ်ဆေးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်အာဏာပိုင်တွေအနေနဲ့အခုလိုစစ်ဆေးမှုတွေဟာလုံခြုံရေးအတွက်အထောက်ပံ့ဖြစ်စေမှာမဟုတ်ပဲဒေသခံလူထုအတွက်ပဲအနှောက်အယှက်ဖြစ်စေတယ်လို့ရခိုင်မျိုးသားပါတီကဥဖေတန်းကသူ့အမြင်ကိုပြောပါတယ်
။ဒါကတော့စစ်ဆေးမှုအခုဖြစ်လာပြီဆိုရင်တော့အဟံတာတခုတော့အော်ဖြစ်တာပေါ့လေအဲဒါကလည်းပဲသူတို့အဲ့လိုစစ်ဆေးလို့လည်းပဲအလာဒါနေမီလုံရှင်မှုပို့ပြီးတိုးတက်လာတယ်ဆိုတော့အဲသဘောမျိုးလည်းမတွေ့ရပါဘူးအဲလူထုကတော့ဒီအပေါ်မှာတော့သူတို့ရဲ့လုပ်ငန်းဆောင်တာတွေနှောင့်နှေးတာတို့မလိုအပ်ဘဲနဲ့ပေါ့နော်ဒါလှုပ်ဆောင်နေတယ်လို့မြင်ပြီးတော့ဒါပြည်သူတွေကတော့စိတ်ညိုညင်ပါပဲဒီစစ်ပွဲတွေမရှိတဲ့အချိန်မှာဒီလောက်ထိတင်းတင်းကြပ်ကြပ်မလုပ်သင့်ဘူးလေလို့လည်းပဲပြည်သူတွေကပြောဆိုနေတာပေါ့အဲဒါကြောင့်ဒီအခြေမျိုးနေမျိုးကတော့ပြည်သူတွေကိုအနှောက်အယှက်ဖြစ်ပါတယ်တနိုင်ဘလောက်အောင်ဖြေလျှော့ပြီးတော့ဒါနော်ဟိုမလိုအပ်ဖင်းနဲ့ပေါ့မလိုအပ်ဖင်းနဲ့အဲပုံဒီပုံစံတကျလုံနေတာမျိုးပေါ့ဟိုဒါကဖြစ်ကိုဖြစ်ရမယ်အလုပ်ကိုလုပ်ရမယ်ဆိုတော့ပုံစံမျိုးနဲ့စစ်စစ်နေပြီဆိုရင်အဲဒါပြည်သူကတော့စိတ်အနှောက်အယှက်ဖြစ်မှာပဲအဲအဲ့လိုမျိုးလည်းအဆူရနေနေပေါ့နော်တတ်မလို့နေနေအဲမလုစီခြင်းဘူးပေါ့အဲ့လိုလုံလို့လည်းပဲလုံချုံရေးကပေါ်ပြီးတော့တိုးတက်လာမှာမဟုတ်ဘူးပေါ့
အာဏာပိုင်တွေကအခုလိုစစ်ဆေးမှုတွေတင်းကျပ်ဆောင်ရွက်လာတာဟာ ULAAA ရဲ့လှုပ်ဆောင်ချက်တွေကိုထိန်းချုပ်စေခြင်းနဲ့အတွက်လှုပ်ဆောင်နေတာဖြစ်ပြီးတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်မှာကိုပြည်သူတွေစိုးရိမ်နေကြတယ်လို့ဥဖေတန်းကပြောပါတယ
်သူတို့ကတော့ဒါသူတို့အဖက်ကအာဏာရှင်တွေကိုဟိုဒါသိလာတယ်မြင်လာတယ်သူကျွန်တော်ထင်တယ်ပေါ့နော်သူတို့ဘက်က ULAAA နဲ့ဒါလှုပ်ပိုင်ခွင့်ဩဇာအရှိန်ဝါကိုဟိုပြန်ဆိုင်လာတဲ့အခါမှာသူတို့ဘက်ကတဖြည်းဖြည်းအားနေလာတယ်အဲနောက်ဆုတ်လာတယ်လို့သူတို့မြင်တဲ့အတွက်ဒါလုံခြုံရေးစီးကိုအရင် ဒီဆောက်တာပေါ့နော်သူရှင်အေးစီကိုဟိုတိဆောက်မှတာလည်းတတိပြည့်သူတို့ဟိုဒါတွေကိုလှုပ်ဆောင်သွားမယ်ဆိုတော့အဲဒါရှေ့ပြေးရှေ့တန်းနေဖြစ်တာပေါ့ဒါမဲ့တစ်ဖက်မှာအာ ULA နဲ့အဲတက်မလို့တိုက်ပွဲပြန်ထန်တဲ့အလှူရှာမှုတွေတစ်ဖက်နဲ့တစ်ဖက်ဆေးရအာဒါအနိုင်မှုတွေအနိုင်တိုက်မှုတွေဒီလိုအချိန်နည်းမျိုးဖြစ်ပေါ်လာရင်တော့ဒါကတပိုင်းပေါ့နော်ဒီအချိန်မှာတော့ဒီလိုလှုပ်ရှားခြင်း ULA ရစီယုံရေးနော်အုပ်ချုပ်ရေးတရားစီရင်ရေးဘိုင်းကိုဘယ်လိုမှမထိခိုက်နိုင်ဘူးပြည်သူရဲ့ညှိနှိုင်းတာကိုပဲခံရမယ်လို့ကျွန်တော်မြင်ပါတယ်ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးဘိုင်းနဲ့တရားစီရင်ရေးဘိုင်းတွေကို
ရခိုင်လက်နက်ကိုင်အဖွဲ့အေအေကလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးစစ်အုပ်ချုပ်ရေးကောင်စီတာဝန်ရှိသူတွေဘက်ကဒီကနေ့အထိဘာမှထုတ်ပြန်ပြောကြားတာမရှိသေးပါဘူး။ရခိုင်ပြည်နယ်အတွင်းလုံခြုံရေးတင်းကြပ်ပြီးလမ်းသွားလမ်းလာတွေကိုစစ်ဆေးနေတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဘွင့်ကြီးဗိုလ်မှူးကြီးကျော်သူရကို BOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေကြားခြင်းမရှိခဲ့ပါဘူးခင်ဗျာ။ကိုညင်းချံပြောပြပေးခဲ့တာပါရှင်။
COVID ကပ်ပြေရောဂါကူးစက်မှုတွေမြင့်တက်နေတဲ့ထိုင်းနိုင်ငံချွန်းဘူရီပြည်နယ်မှာကပ်ပြေးချောင်ဆက်ယုံကိုပိတ်ကန့်သက်ထားပေမဲ့အလုတ္တမားတွေဆက်ပြီးတော့အလုတ်ဆင်းနေရပါတယ်။ဒါကြောင့်မြန်မာနဲ့ကမ္ဘောဒီးယားအများစုပါတဲ့အလုတ္တမားတထောင်ကျော်ဩဂုတ်လ10ရက်နေ့ကဆက်ယုံရဲ့ရုံးရှိမှာဆန္ဒပြခဲ့ချပြီးတဲ့နောက်မှာတော့ဆက်ယုံကိုသုံးရက်ပိတ်ပေးခဲ့ပါတယ်။ထိုင်းချေဆိုင် VOA
သတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။ကိုဗစ်ကူးစက်မှုတွေကြောင့်ကတ်သက်ပိတ်ဆို့မှု လော့ဒေါင်းလုပ်ထားတဲ့ချွန်ဘူရီပြည်နယ်ဗန်းပုံမြို့နယ်တွေကအထက်သားစစ်ရုံမှာမြန်မာနဲ့ကမ္ဘောဒီးယားအလုပ်သမားတွေအလုပ်လုပ်ကင်နေကြတာပါ။ဩဂုတ်လ10ရက်နေ့မှာတော့စစ်ရုံကိုမပိတ်ဘဲအလုပ်ဆက်ဆင်းနေရတာတွေအပါအဝင်စေကူတာမှုကောင်းမွန်စွာမရရှိတာကြောင့်အလုပ်သမားတထောင်ကျော်ဟာစစ်ရုံတွင်မှာဆန္ဒပြခဲ့ကြောင်း EAC
လုပ်သမားကူညီရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါဗျာ။ဒီထဲမှာလော့ဒေါင်းချထားတယ်ပြီးတော့နေထိုင်တာလည်းအဆင်မပြေဘူးပြီးတော့ပို့တွေ့လူနာတွေကိုစေကူခွင့်မပေး
စေကူခွင့်ကောက်ကောက်မရတာတွေပေါ့နော်ပြီးတော့ဒီပို့တွေ့လူနာတွေနဲ့ရောနှောထားတယ်ပြီးတော့အလုပ်တွေလည်းဆင်းကိုင်းနေတယ်အဲဒါတွေကိုမပြေမနှက်ဖြစ်ရအောင်လေပြောဒီစိတ်ယုံရဲ့ရုံးခန်းရှိမှာကျွန်တော်တို့သူ့ရုံးပြီးတော့ဆန္ဒပြခဲ့ကြတာပါစေယုံတင်းကလုံခြုံရေးအဆောက်အအုံကအခြေအနေတွေကိုထိန်းချုပ်ဖို့စူးစမ်းခဲ့ပေမဲ့အလုပ်သမားအုပ်စုကိုမထိန်းနိုင်ဖြစ်ပြီးမြန်မာလူသမားတွေဟာရုံး ပြည်သူတွေကိုစိတ်ယုံဘက်ကလက်ရောပေးဖို့သဘောတူခဲ့ကြတယ်ဆိုပြီးထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်အခုရပိုင်းအတွင်းမှာပဲချွန်ဘူရီပြည်နယ်ပါဝင်ပိတ်ဆို့ကတ်သက်ခံရရတဲ့29ပြည်နယ်အတွင်းမှာစိတ်ယုံတချို့ကအလုပ်သမားတွေအစားအသောက်မလုပ်တော့ဈေးဝကုသခွင့်တေချာမရတာ ကန့်သက်ပိတ်ဆို့ထားတဲ့အချိန်မှာလူအားကထောက်ပံ့ကြေးတွေမရတာအလုံးမရှိတာကြောင့်အင်အားတွေကနေနှင်ချခံရတာတွေအပါအဝင်စတဲ့ပြဿနာတွေကြောင့်ကရောဂါဖြစ်နေတဲ့ကာလအတွင်းမှာအလုံးရှင်နေတဲ့အလုံးသမားတွေကြားတင်းမာမှုတွေဖြစ်နေကြပါတယ်ထိုင်းနိုင်ငံမှာတော့ကိုဗစ်19လူနာ9သိန်း9,600ကျော်ရှိပြီးပြည်နယ်29ခုကိုကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအရကန့်သက်ပိတ်ဆို့ထားတာတွေတချို့နေရာတွေမှာညမထွက်ရအမိန ဒီကနေ့ဒီအနေနဲ့ဥဆောင်ဖို့ထုတ်အရန်တဲ့ဆိုရင်တော့အဟံအသားတခုတော့ရှိနေပါတယ်တည်ဆုံးသူစုစုပေါင်းကတော့6353ဦးရှိတယ်လို့နေ့စဉ်လဲလူရေတရားကျော်တည်ဆုံးနေပါတယ်ရှင်
VOA American တဲ့ ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကို နေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေ တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် ဂျိုရုဖန်းယူမှုနဲ့ လိုင်းတိုမီတာတို့အပြင် ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ် ဒီကျမတို့ရဲ့ internet စာမျက်နှာကို ဝင်ကြည့်လို့မရရင် တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web page ဆောင်ရိုက်ထည့်လိုက်တာနဲ့ ကျမတို့ VOA မြန်မာပိုင်း ပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ် ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်း နားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabermeschannel ဖြစ်ပါတယ် စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ် YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabermese ဖြစ်ပါတယ် VOA American သံရုပ်သံနဲ့ရေဒီယို ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
Mingla mne khima atora shin mya shin. VOA American atan ye 2022 khu ne Ogola 10 ye tinin la ni mne pai season dwe ko line to meter 25 kHz 11133 line to meter 40 kHz 4433 line to meter 51 kHz 5805 do ga ni set let thout lwin pe ni ba de. Akhu dutiya pai ma do covid ka be san ya tadin. Naw ya thiu du pyaung le mu a chin ni do ko a yin na sin ya ma phit pi blogger ri pyo ta mya apat sin kan na ne atu
PCR test ပါ ဘောမဟို positive တွေအရင်ထွက်တာများတယ်ဗျထွက်တာများတော့ crew change တွေအရင်ခက်ခဲပါတယ်ကျွန်တော်ဟို joining crew တွေအတွက်ကျွန်တော်တို့ပုံစံမျိုးကကျမ်းမာလာနေကောင်း
အပတ်စဉ်စီးပွားရေးအစီအစဉ်မှာတင်ပြပေးမှာပါအခုရင်ဆုံးတော့ကမ္ဘာတစ်လွှာ covid ဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါမယ်ကူးစက်မြန်လာတဲ့ corona virus မျိုးကဲသစ်တွေပိုပြီးတော့များလာနေတာနဲ့အတူပဲကာကွယ်ဆေးတွေကတိတ်ပြီးမစွမ်းတော့ဘူးဆိုတဲ့သတင်းတွေထွက်လာနေပါတယ်အထူးသဖြင့်ဖွံ့ဖြိုးပြီးနိုင်ငံတွေနဲ့နိုင်ငံအနှံ့မှာကာကွယ်ဆေးထပ်ပြီးထိုးဖို့အသင့်ပြင်းနေကြပါတယ်ဒါပေမဲ့လည်းကျန်းမာရေးပညာရှင်အတော်များများကကန့်ကွက်ပါတယ်ထုတ်ပြီးသားကာကွယ်ဆေးတွေဟာဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေကကာကွယ်ဆေးမထိုးကြရသေးသူတွေအတွက်အရင်ဆုံးထိုးပေးသင့်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောနေတဲ့အကြောင်း VOA သတင်းတောက်မာရီယာမာဒီယာလိုရဲ့သတင်းလွှာကိုမတ်ခွန်ညိုကပြောပြပေးပါမယ်ရှင်
။ပြီးတော့အကောင်လာတဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲအသစ်တွေတိုးများလာနေတာနဲ့အမျှကာကွယ်ဆေးတွေကတိတ်ပြီးအစွမ်းမထက်တော့ဘူးဆိုတဲ့သတင်းတွေလည်းထွက်လာနေပါတယ်။အထူးသဖြင့်ဖွံ့ဖြိုးပြီးနိုင်ငံတွေနဲ့နိုင်ငံတကာအနှံ့မှာကာကွယ်ဆေးတိုးပြီးတော့ထိုးဖို့အသင့်ပြင်နေကြပါတယ်။ဒါပေမဲ့လည်းကျန်းမာရေးပညာရှင်အတော်များများကတော့လောလောဆယ်အထိဒီလိုလုပ်ဖို့မလိုသေးဘူးလို့ပြောကြပါတယ်ထုတ်ထားပြီးသားကာကွယ်ဆေးတွေဟာဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေကကာကွယ်ဆေးမထိုးကြရသေးတဲ့သူတွေအတွက်အရင်ထိုးပေးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောနေတာပါဒီအကြောင်း VOA သတင်းတောက်မာရီယာမာဒိုင်လိုရဲ့သတင်းလွှာကိုပြောပြပါမယ်ရှင်ကျမခွာညိုပါဝင်ငွေနှိမ့်တဲ့လဲလတ်ဝင်ငွေရှိတဲ့နိုင်ငံတွေမှာကာကွယ်ဆေးတွေပိုးပြီးတော့ထိုးပေးနိုင်အောင်လုပ်ကြဖို့တောင်းဆိုတိုက်တွန်းသံတွေထွက်လာပြီးတဲ့နောက်ချမ်းသာတဲ့နိုင်ငံကြီးတွေမှာကာကွယ်ဆေးနောက်တစ်လုံးထပ်ထိုးရေးဆိုင်းငံ့ကြပါအောင်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အတွင်းရေးမှူးချုပ် Tedros Adhanom Ghebreyesus ကအခုလိုပြောပါတယ
် And we should not accept countries that have already used most of the global supply of vaccines
ကမ္ဘာမှာယောဂါဒဏ်အခမ်းအနားဆုံးနဲ့ခန္ဓာရည်အနည်းဆုံးနိုင်ငံတွေမှာကာကွယ်ဆေးမရကြသေးတဲ့အချိန်မျိုးမှာကာကွယ်ဆေးအများဆုံးရထားပြီးသားနိုင်ငံတွေကကာကွယ်ဆေးတွေထပ်ထပ်ပြီးသုံးနေတာမျိုးမလုပ်ကြပါနဲ့လုံးလည်းမလုပ်သင့်ပါဘူ
းအမေရိကန်ဟာဖွံ့ဖြိုးဆဲနိုင်ငံတွေအတွက်သူလှုပ်ရမယ့်အပိုင်းကိုလှုပ်ပေးနေပြီးတစ်ဖက်မှာလည်းအမေရိကန်နိုင်ငံသားတွေကာကွယ်ဆေးတိုးမြှင့်ထိုးဖို့လိုအပ်တယ်ဆိုရင်လည်းထိုးပေးဖို့ပြင်ဆင်ထားလိုတဲ့အကြောင်းအင်ဂျူရောပြောခွင့်ရဂျန်ဆာကီကပြီးခဲ့တဲ့ပုဒ်တဟူးနေ့ကပဲပြောခဲ့ပါတယ်။တရုတ်နိုင်ငံကလည်းဒီနှစ်အတွင်းတခြားနိုင်ငံတွေကိုကာကွယ်ဆေး1ဘီလီယံလှူဒါန်းမှုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာပေးပါတယ်။အဲ့ဒီအထက်မှာဆေးအလုံးတန်း100ကဝင်ငွေနှိမ့်နဲ့ဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေကိုလှူဒါန်းနေတဲ့ကုလသမဂ္ဂရဲ့ COVAX အစီအစဉ်ကနေတဆင့်လှူဒါန်းသွားမှာဖြစ်ပါတယ်။ပြည်ရဲသတင်းပတ်ထဲကဣသရေးနိုင်ငံဟာလူကြီးပိုင်းတွေကိုဖိုင်ဇာကာကွယ်ဆေးတတိယကြိမ်ထိုးပေးဖို့ပထမဆုံးကန့်ကန့်တဲ့နိုင်ငံဖြစ်လာခဲ့ပြီးတဲ့နောက်အခုလိုမျိုးတရုတ်ကလှူဒါန်းတာပါဂျာမနီနဲ့ဗြိတိန်ပါဝင်တခြားနိုင်ငံကြီးတွေကလည်းစက်တင်ဘာလထဲမှာနောက်ထပ်ကာကွယ်ဆေးတစ်လုံးထိုးပေးဖို့စီစဉ်မယ်လို့ပြောကြပါတယ်ဂျက်စီကာဟိုလ်ဇာက University of New Haven ကပါမောက်ခါပ
ါ I believe the World Health Organization's moratorium is to try to reduce the implications of
WHO ကကာကွယ်ဆေးတိုးမြှင့်ထိုးဖို့ဆိုင်းငံ့ထားရေးတောင်းဆိုချက်ဟာတကမ္ဘာလုံးမှာကာကွယ်ဆေးထိုးလုပ်မှုအတိုင်းအတာနဲ့ဆေးမရသေးတဲ့နိုင်ငံတွေနဲ့အမေရိကန်နဲ့ဥရောပတို့မှာကာကွယ်ဆေးတိုးပြီးတော့ထိုးပေးမယ်ဆိုတဲ့ကြားကကြရဲ့ရိုက်မှုကိုလျှော့ချနိုင်အောင်ကြိုးစားတာဖြစ်ပါလိမ့်မယ်ဒါမှလည်းအလွန်အရေးကြီးတဲ့ကာကွယ်ဆေးဒဏ်ညီမျှရေးကိုတည်ဆောက်နိုင်မှာဖြစ်တယ်လို့ထင်ပါတယ်
ပြီးခဲ့တဲ့လတွေကပဲ Pfizer ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးကိုမျက်နှိုင်သမျှမြန်မြန်ထပ်ထိုးပေးရေးခွင့်ပြုဖို့ American စားနပ်ရိက္ခာနဲ့ဆေးဝါးအဖွဲ့ကိုအဆိုပြုလွှာတင်ခဲ့သေးတာပါ
Waning is a downward slope but that doesn't mean that it goes from 95%
ဆေးအနီးတင်ကျလာတဲ့သတိပေးချက်ဖြစ်တယ်ဆိုတာကိုသတိရဖို့အရေးကြီးတယ်လို့ထင်ပါတယ်ဒါပေမဲ့လည်း alpha မျိုးကွဲ virus ကို 95% နှုန်းကာကွယ်နိုင်ပြီးတော့ delta b စပြောင်းမျိုးကွဲ virus ကိုလည်းအကာအကွယ်ပေးနိုင်တယ်ဆိုတော့ Pfizer ရဲ့ဆေးအနီးတင်ကျသွားတယ်လို့ဆိုလိုတာတော့မဟုတ်ပါဘူး။အနီးတင်ရော့သွားတယ်ဆိုတော့ဒီဆေးကအကာအကွယ်မပေးနိုင်တော့ဘူးဆိုတဲ့အထိပ္ပယ်မဟုတ်ပါဘူး
။ Vanderbilt University Medical Center ကဒေါက်တာ William Schaffner ကကာကွယ်ဆေးနောက်တစ်လုံးထပ်ထိုးရရင်တော့ဝမ်းသာမှာပဲလို့ပြောပါတယ်ထိုးဖို့လိုမယ်ဆိုရင်ထိုးမှာဖြစ်ပေမဲ့အခုတော့လည်းလိုသေးပုံမရဘူးလို့သူကပြောတာပ
ါ Well the Delta variant now accounts for over 90% of new infections in the United States
Delta မျိုးကွဲ virus ဟာအခုဆိုရင်အမေရိကန်ပြည်ထောင်စုထဲမှာ90ရာခိုင်နှုန်းကျော်ရှိနေတာပါစေယုံတက်ရတဲ့လူနာတွေလည်းတိုးလာတာမှမိမဲ့စေယုံရောက်သူတွေအကုန်လုံးနှီးပါးကဆေးမထိုးထားကြသူတွေပါဒီတော့ကာကွယ်ဆေးက Delta virus ပိုးကိုကာကွယ်နေနိုင်တဲ့သဘောပ
ါ။ကြာသပတေးနေ့ကတော့ Moderna ကာကွယ်ဆေးဒုတိယတလုံးထိုးပြီးရင်6လအထိ95ရာခိုင်နှုန်းဆေးအာနိသင်ရှိနေမယ်လို့ Moderna ကုမ္ပဏီကပြောပါတယ်။စောင်းမဝင်ခင်နောက်တလုံးထပ်ထိုးဖို့တော့လိုလိမ့်မယ်လို့လည်းပြောပါတယ
်။ One of the groups that we're concerned about here in the United States and I think also in Europe and around the world
အမေရိကန်ပြည်ထောင်စုထဲမှာရောဥရောပနဲ့ကမ္ဘာတစ်လောမှာပါစိုးရင်စရာကောင်းတဲ့အစုတစုတော့ရှိနေပါတယ်အဲ့ဒါကတော့ခုခံစွမ်းအားစနစ်အပြောင်းလဲရှိတဲ့လူတွေပါအဲ့ဒီလူတွေအတွက်ဆိုရင်တတိယမြောက်ကာကွယ်ဆေးထပ်ထိုးလို့အကျိုးများနိုင်သလားဆိုတာစဉ်းစားစရာပါထိုးရင်ကောင်းလိမ့်မယ်ထင်ပါတယ်ဒါကကာကွယ်ဆေးကိုတိုးပြီးထိုးတယ်လို့တောင်သိအတွေးခေါင်နေဖို့မလိုပါဘူးကနဦးကလေးက၃ချိန်ထိုးပေးကြရမှာပါ
အင်ဗျူရောရဲ့သတင်းစာရှင်းလင်းပွဲမှာကိုခန့်စွမ်းအားစနစ်ပြောင်းလဲရှိနေသူတွေအတွက်ကာကွယ်ဆေးတိုးမြှင့်ထိုးပေးရေးနဲ့ပတ်သက်လို့ VOE ကမေးရမှာတော့အင်ဗျူရောပြောခွင့်ရကအဲ့ဒီလူတွေအတွက်ဆေးထပ်ထိုးသင့်မထိုးသင့်သိပ္ပံပညာရှင်တွေကတိုင်ပင်စဉ်းစားနေတဲ့အကြောင်းဖြေကြားခဲ့ပါတယ်ရှင်
။မခွန်ညူပြောပြပေးခဲ့တာပါရှင်။ကမ္ဘာရာသီဥတုပူပြင်းလွန်းတာကြောင့်လူသားစုအတွက်အန္တရာယ်ရှိတဲ့အဆင့်ကိုရောက်လာပြီလို့ကုလသမဂ္ဂကသတိပေးထားပါတယ်။နန်းလောင်ကပြောပြပေးပါမယ်ရှင်
။ကမ္ဘာပေါ်မှာရာသီဥတုပူပြင်းလွန်းလာတာကြောင့်လူသားစုအတွက်အန္တရာယ်ရှိတဲ့အနေအထားအဆင့်ကိုရောက်လာပြီလို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ကမ္ဘာအပူချိန်တိထက်ထပ်တော့မလာအောင်ဖလုံးအိမ်တန်းငွေထုတ်လို့မလျှော့ချပြီးတော့ထိမ့်ချုပ်နိုင်ဖို့ကမ္ဘာအကောင်ဆောင်တွေကြိုးပမ်းကာကွယ်နေတာပါ။ဒါပေမဲ့လည်းလာမယ့်ဆယ်စုနှစ်တခုအတွင်းအပူချိန်ထပ်တော့လာနိုင်ခြင်းရှိနေတယ်လို့ဩဂုတ်လ9ရက်နေ့ကထုတ်ပြန်တဲ့အစီအစဉ်ကစားမှဖော်ပြထားပါတယ်။ဒီလိုသဘာဝဘေးအန္တရာယ်ကြီးတွေကိုကာကွယ်နိုင်ပါအောင်မလား။ AP သတင်းကိုအခြေခံပြီးတော့ကျွန်မနောက်လောက်ဆက်ပြီးတင်ပြသွားပါမယ်။သိပ္ပံပညာရှင်တွေကကျော်တော့ဝိုင်းဝန်းပြုစုထားတဲ့ Climate Change 2021ဥတုရာသီပြောင်းလဲမှုဆိုင်ရာအစီရင်ခံစာမှာတော့ဆိုးဝါးလာတဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာကပ်ဘေးကြီးကြောက်ရောက်နိုင်ခြေရှိတယ်ဆိုပေမဲ့ထိမရအောင်မဟုတ်သေးဘူးလို့တော့ပြောထားပါတယ်။နိုင်ငံတကာဥတုရာသီပြောင်းလဲမှုဆိုင်ရာအဖွဲ့ IPCC က2013ခုနှစ်မှာထုတ်ပြန်ခဲ့တဲ့27ရာစုရဲ့ဥတုရာသီပြောင်းလဲမှုကြိုတင်ခန့်မှန်းချက်ထက်အခုထွက်လာတဲ့အစီရင်ခံစာကပိုးပြီးတော့တည်ကြပါတယ်။ IPCC ဥက္ကဋ္ဌဟူဆန်လီကအခုလိုပြောပါတယ
်။ This report.Climate change 2021 the physical science base
ရုပ်ပိုင်းအခြေခံသိပ္ပံနည်းနဲ့2021ရာသီဥတုပြောင်းလဲမှုအစီရင်ခံစာကိုပြုစုထားပါတယ်အတိတ်မှာရောလက်ရှိနဲ့အနာဂတ်မှာပါလူသားတွေကြောင့်ကမ္ဘာကြီးပူနွေးလာပြီးရာသီဥတုပြင်းထန်လာတယ်ဆိုတာကိုကြည်ကြည်ပြန့်ပြန့်ဖော်ပြထားပါတယ်ပထမအဆုံးအချက်ကတော့လူသားတွေရဲ့လောက်ရက်တွေကြောင့်ဥတုရာသီပြောင်းလဲလာပြီးပြင်းထန်တဲ့သဘာဝဘေးဒဏ်တွေခက်ဆစ်ဆစ်ဖြစ်လာတယ်ဆိုတာညှင်းလို့မရတဲ့အချက်တွေပါပါတယ်နောက်ဒုတိယအချက်ကကမ္ဘာနေရာဒေသအနက်မှာဥတုရာသီပြောင်းလဲမှုနဲ့ရင်ဆိုင်နေရတာတွေနောက်ဆုံးတစ်ချက်ကတော့ကမ္ဘာပူနွေးမှုကိုလျှော့ချဖို့ဆိုရင်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေနဲ့ဖန်လွန်အိမ်ဓာတ်ငွေထုတ်လုပ်မှုတွေကိုအများဆုံးနည်းနဲ့ရေရှည်လျှော့ချနိုင်ဖို့လိုအပ်ပါတယ
်အနာဂတ်ကြိုတင်ခန့်မှန်းချက်တွေက2015ခုနှစ်ပြင်သစ်သဘောတူညီမှုစာချုပ်ပါအချက်တွေအတိုင်းကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုဘယ်လောက်လျှော့ချနိုင်မလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်19ရာစုနှစ်အတွင်းရှိခဲ့တဲ့ကမ္ဘာအပူချိန်ထက်1.5 degree celsius ကျော်မသွားအောင်ထိန်းထားဖို့ပြည်ထောင်သဘောတူညီမှုစာချုပ်မှာကမ္ဘာအကောင်ဆောင်တွေလက်မှတ်ရေးထိုးသဘောတူထားတာပါအပြည့်ပြည့်ဆိုင်ရာမိုးလေဝသပညာရှင်များအဖွဲ့ကအထွေထွေအတွင်းရင်းမှူး Petri Talas ကအခုလိုပြောပါတယ
် Report published today echoes the same messages with much
ကုလူရာသီပြောင်းလဲမှုထိန်းချုပ်ရေးဘလောက်တောင်အရေးကြီးနေပြီလဲဆိုတာခုထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာထင်ရနေပါတယ်1989ခုနှစ်ကခံမှန်းခဲ့တာထက်ဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုလင်းလင်းမြန်မြန်တိုးလာပြီးဥတုရာသီပြောင်းလဲမှုကိုမျက်ဝါးထင်ထင်တွေ့မြင်နေရပါပြီ
ထပ်ပေမဲ့လည်းကမ္ဘာအပူချိန်ကလွန်ခဲ့တဲ့ရာစုနှစ်တဝက်အတွင်း 1.3 ဒီဂရီဆယ်ဆီယပ်ဝန်းကျင်ထိတိုးလာခဲ့ပြီးပါပြီ။ဒီတိုင်းဆိုရင်တော့လာမယ့်2030ခုနှစ်အကြောင်းမှာကမ္ဘာအပူချိန်က 1.5 ဒီဂရီဆယ်ဆီယပ်ထက်တောင်ကျော်သွားမယ့်ပုံရှိနေတယ်လို့လည်းအစိုးရခန်းစားကထောက်ပြထားပါတယ်။ဒါဟာပညာရှင်တွေအရင်တုန်းကကြိုတင်ခန့်မှန်းထားတာထက်ဆိုပြီးတော့အပူချိန်တွေတိုးလာနေတာပါ။လှတ်တလောနှစ်တွေအတွင်းကမ္ဘာအပူချိန်ရုတ်တရက်တိုးလာတာကိုလည်းကိန်းဂဏန်းတွေမှာတွေ့နေရပါတယ်။သိပ္ပံပညာရှင်ပေါင်း234ဦးလို့ပြုစုထားတဲ့ဆက်မျက်နှာ3000ကျော်ပါ IPCC အစိုးရခန်းစားအရအခုလိုပုံတွဲမှုကြောင့်ပင်လယ်ရေမြင့်တက်မှုအများဆန်လာပြီးရေခဲလွှာတွေအေးပြော်လာနေတယ်လို့အပူလိုင်းတွေမိုးကောင်ရေရှားမှုတွေရေကြီးရေရှားမှုတွေနဲ့မုန်တိုင်းတွေပိုးပြီးတော့ပြင်းထန်လာတယ်လို့လည်းထောက်ပြထားပါတယ်။အပူပိုင်းမုန်တိုင်းတွေလည်းပိုအားကောင်းလာပြီးတော့မိုးများလာသလိုအတိတ်ဆက်ဝိုင်းအောက်ကနက်ရှိုင်းရေခဲတုတွေလည်းအရှိန်အဟုန်နဲ့အကြီးပျော်လာနေတာပါ
This report will serve as
COP 26ဥရုယာဒီညီလာခံမှာဆွေးနွေးကြတဲ့အခါအချိန်နဲ့ဒီပြေးညီတက်တဲ့အထောက်အထားတွေကိုဒီအစိုးရခန်းစားကနေရနိုင်ပါလိမ့်မယ် COP 26ညီလာခံကနေအနာဂတ်ရည်မှန်းချက်ကိုဘလို့အဆင့်အထိတတ်မှတ်မလဲဆိုပြီးဆွေးနွေးညီနိုင်ကြတဲ့အခါဒီအစိုးရခန်းစားကအဖို့ဒဏ်အထောက်အကူမျိုးဖြစ်လာပါလိမ့်မယ်
ကာဗွန်နဲ့အောက်ဆိုက်တန်ငွေအဓိကထုတ်လုပ်နေတဲ့တွင်ထွက်လောင်စာနေရာမှာပြန်ပြည့်မြဲစွမ်းအင်တွေချက်ချင်းအစားထိုးနိုင်မယ်ဆိုရင်တော့အဲ့ဒီကပေးတွေကိုကာကွယ်နိုင်မှာတည်တယ်လို့လည်း IPCC ကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကြောင်မီသွေးတွေဆက်မသုံးဖို့တွင်ထွက်လောင်စာနေရာမှာတန့်ရှင်စွမ်းအင်အစားထိုးဖို့နေစွမ်းအင်နဲ့လေစွမ်းအင်ထိုးယူမှုကိုလေးစားတိုးပြီးတော့ပြန်ပြည့်မြဲစွမ်းအင်ရည်နှင်းမြှုပ်နှံမှုကိုလည်း2030ခုနှစ်အရောက်မှာသုံးဆအထိတိုးကြဖို့အစိုးရခန်းစားထွက်တဲ့နေ့မှာပဲအတွင်းရေးမှူးချုပ်ကကမ္ဘာနိုင်ငံတွေကိုတိုက်တွန်းထားပါတယ်။လာမယ့်နိုဝင်ဘာလကျရင်ဗြိတိန်နိုင်ငံဂလတ်စကိုမြို့မှာကျင်းပမယ့်ဥတုရာသီညီလာခံမှာ IPCC အစိုးရခန်းစားကိုအဓိကမူတည်ပြီးတော့ဥတုရာသီပြောင်းလဲမှုကိုဝိုင်းဝန်းတားဆီးနိုင်မယ့်နည်းဗျူဟာတွေကိုရေးဆွဲကြတော့မှာလည်းဖြစ်ပါတယ်။ကျမနှောင်းလာပါ
နန်းလောင်ဖြောပြပေးခဲ့တာပါရှင်အင်ကာနေ့မနေ့ခင်းအတွက်သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းပတ်ဆင်ခန်းသားတွေကိုတင်ပြမှာပါကုန်းသွဲရေချောင်းပို့ဆောင်ရေးလုပ်ငန်းမှာတင်မောသားအရေးအတွက်တိုးပွားရေးမလုံနိုင်ရင်လာမယ့်9နှစ်အတွင်းမှာတင်မောသားမလုံလောက်မှုနဲ့ကြုံတွေ့လိုက်ရနိုင်တယ်လို့ Baltic နဲ့နိုင်ငံတကာရေချောင်းဆိုင်ရာကောင်စီနဲ့နိုင်ငံတကာသင်းပေါ်သေးယူပို့ဆောင်ရေးလုပ်ငန်းရှင်များအသင်းတို့ရဲ့2021ခုနှစ်အစိုးရခန်းစားကသတိပေးထားပါတယ်မြန်မာနိုင်ငံမှာလည်းကိုဗစ် -19 ကပ်ဘေးရောဂါရိုက်ခတ်တာကြောင့်နိုင်ငံတကာသင်္ဘောသားတွေလုပ်ငန်းခွင်ဝင်ရေးအတိုင်းအတာတစ်ခုအထိနှောင့်နှေးနေပါတယ်။သင်္ဘောသားအလို့ကန်ရှာဖွေရေးကုမ္ပဏီတစ်ခုရဲ့မန်နေဂျာဦးအေးချမ်းမြင့်ဦးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။
ဒီမားချန်ပေါ်တော့ဘုန်းကြီးဒီချောင်းကျတဲ့နာကအခုတက္ကပါလုံးဖြစ်လာနိုင်တာပါ။ဘာဖြစ်လို့လဲဆိုတော့ဒီယောဂါပိုးရောက်ဟောနောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအနေထားနဲ့ဆိုရင်ဒီဟို vaccine ပေါ့နော် vaccine ဆိုတာလည်းအထက်ကျဖြစ်တာဟောပါတော့။ဘာလို့ပေါ့နော်နောက်ပြီးတော့ဒီ Australia မှာဆိုလို့ရှိရင်ဒီ vaccine မထိုးထားတဲ့တမောသားတွေကိုဟိုဝင်ဝင်မပြုတော့ဘူးပါ။အဲ့လိုမျိုးရရှိတဲ့အခါမှာကျွန်တော်တို့ကပို့ပြီးတော့ထက်ခဲ့ပါတယ်။ကျွန်တော်မြန်မာနေမဟုတ်ပါဘူး။ကျွန်တော်မြန်မာကိုသာတို့ဖိလစ်ပင်းကလည်းဖိလစ်ပင်းလည်းမလွယ်ပါဘူးသူတို့လည်းအခု chain ကြီးအရန်ခတ်တယ်။နောက်ပြီးတော့အင်ဒိုနီးရှားလည်းသူတို့လည်းခက်ခဲလာမှာပဲ။ဘာဖြစ်လို့ဆိုသူတို့လည်းဂျာကာတာကိုတော့တွားဖို့တော့မှအရန်ကိုခက်ခဲနေတဲ့အခါမှာဆိုတော့မြန်မာတွေပုံက global မှာအကုန်လုံးလောက်ကန်ရှာပါလာဖို့ဖြစ်နိုင်ပါတယ
်။ဟုတ်ကဲ့ရှင်။အခုလက်ရှိမှာရောမြန်မာတင်မောသားတွေပေါ့နော်။မြန်မာတင်မောဝန်ထမ်းအလို့အကိုင်းတွေဟိုအပြင်ထွက်ရတာအလို့လောက်ရတာလွယ်ပါသေးသလားရှင်။ဘလို့အခက်ခဲတွေများရှိနေပါသလဲ။
ဒီပြီးခဲ့ခုနလပိုင်းကစပြီးတော့ပို့လို့တော့ခက်ခဲပါသေးတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ဟိုကုမ္ပဏီရဲ့ဟိုသူရဲ့တတ်မှတ်ထားတဲ့အစီအစဉ်ကကျွန်တော်တို့ကအင်မောသားတယောက်ခု chain မယ်ဆိုလို့ရှိရင်ကျွန်တော်တို့ကနှစ်ပတ်အလိုမှာကျွန်တော်တို့ကတစ်နည်းရပေါ့နော်နှစ်ပတ်အလိုမှာကျွန်တော်တို့က PCR test ပေါ့နော် PCR test ကိုစစ်တဲ့ negative မှာ hotel quarantine ထည့်တယ်။hotel quarantine ထည့်ပြီးတော့ဒီမင်းစီးပို့တရက်အလိုပေါ့ခုနက72နာရီအတွင်းမှာကျွန်တော်နောက်တစ်ခေါက်PCR test ဖြစ်တဲ့ test လို့ negative ဆိုမှတင်တယ်ဒါပေမဲ့PCR test ပါဘုံဟို positive တွေအရင်ထွက်တာများတယ်ဗျထွက်တာများတော့ crew chain တွေကအရင်ခက်ခဲပါတယ်ကျွန်တော်ဟို joining crew တွေအတွက်ကျွန်တော်ပုံစံမျိုးကကျန်းမာလာနေကောင်းအချောင်းဆိုးလားနမ်းပြောက်လားအိမ်မောင်းနေမောင်းတဲ့လူရှိတာဖျားပြီးနေတာအကုန်လုံးကျွန်တော်တို့ကစုံစမ်းပြီးမှကျွန်တော်အဲ့လိုတင်ရတယ်အဲ့လိုစုံစမ်းတဲ့ခါမှာတစ်ခုမှတစ်ခုတော့ညှိရပါပဲအဲ့တော့တော်တော်ခက်ခဲပါတယ် crew chain ကတော့
ဟုတ်ကဲ့ရှင်အဲ့တော့ဒီမြန်မာတင်မောသားတွေအနေနဲ့နိုင်ငံတကာတင်မောလိုင်းတွေလိုက်ကြမယ်ဆိုလို့ရှိရင်ဘာတွေပြင်ဆင်ထားတဲ့မှာလဲဘာများအကြံပြုလို့ပါလဲ
အဒီကတော့ vaccine တွေ total ဟိုတော့ဘောနော်ဒါမဲ့ကျွန်တော်ထင်ပါတယ်ခုနကဇူလိုင်မှာတနင်္ဂနွေလုံးဖြစ်ထားတဲ့သဘောရအခုကကျွန်တော်အတွေ့အကြုံဘောနော်ကျွန်တော်လက်ရှိနေရတွေ့ရောကျွန်တော်တင်မောသားတွေတော်တော်များများဖြစ်သားပြီးတော့ကြောင့်လို့နောက်တလနေကတော့ဟို join မယ်ဆိုတော့ဒီကအကုန်နဲ့ရှိလာမှာတော့အကုန်လုံးပြန်အလုပ် join နိုင်မယ်ထင်တာပဲဘုံတော့ဖြစ်ပြီးသားတွေများနေတာပေါ့
ဟုတ်ကဲ့ရှင်ဆိုတော့ဒီနိုင်ငံတကာမှာဒီကုန်တင်သင်းမောလိုင်းတွေမှာသင်းမောသားဟိုမလုံလောက်မှုကကြုံလာရနိုင်တယ်ဆိုတော့မြန်မာနိုင်ငံတွင်းကသင်းမောသားတွေမြန်မာနိုင်ငံတွင်းကသင်းမောအလုပ်အကိုင်ဟိုလုံခြုံသူတွေအတွက်အခွင့်အလန်းကောင်းများဖြစ်လာနိုင်ပါသလားရှင်ဘာဒီပြင်ဆင်ထားနိုင်ပါသလဲ
အခုလမ်းကောင်းတော့သူများနိုင်ငံတက်ပို့ပြီးတော့ဖြစ်လာကြတော့မရှိဘူးလို့ထင်ပါရဲ့။ဘာလို့ဆိုတော့ဟိုကိုဗစ်ဖြစ်နေတာဒီဟို PCR ဆီလို positive ထွက်နေတာချင်းဖြစ်နေတာအကုန်လုံးအတူတူပဲလीခြားနိုင်ငံတက်အတူတူပဲဆိုတော့ပို့ပြီးတော့အခွင့်အကောင်းမဖြစ်နိုင်ဘူး။အခွင့်အကောင်းအရောဖြစ်နေတော့ PCR ဒီ COVID test ကိုအတူလုံးမှာပဲဖြစ်မှာပေါ့။ဒီလည်းတော့သူများထက်တော့ပိုကောင်းတဲ့အကြောင်းမရှိပါဘူး။
ဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဒီမြန်မာကနေပြီးတော့တက်တဲ့သင်းမောသားတဦးမှာ positive ပေါ့နော် covid positive တွေ့လို့မလို့ဟိုပြန်လဲရတယ်ဘာညာဆိုတဲ့အဲသတင်းတွေလည်းကျမတို့ကြားရပါတယ်ဆိုတော့ဒီသင်းမောသားဒီကြားမှာသင်းမောအလုပ်အကန့်လုပ်သူတွေကြားမှာ covid ဖြစ်တဲ့နှုန်းကရောဘယ်အခြေအနေရှိပါတဲ့
ကဲဒါကတော့အမြင့်ဆုံးပါပဲ maximum ပါပဲဖြစ်နေပါတယ်ကျွန်တော်တို့ကဒီဟိုတယ် quarantine 14ရက်ထည့်တယ်မထည့်ခင်မှာ PCR တစ်ခေါက်ဆက်တယ်ထောက်ခံနေမှာတစ်ခေါက်ဆက်တယ်ဆိုပေမဲ့လည်းဘယ်လိုကြောင့်ဥမာကော့တောင်းအခုစမြန်မာတင်မောသားရေကော့တောင်းဥမာခူချင်းလောက်တယ်ပေါ့နော်ကော့တောင်းခူချင်းလောက်တာလို့ဘာလို့ဆီအမလမ်း PCR test final PCR test ပြီးရင်တော့မှကျွန်တော်တို့ကဟိုလိုပြောမယ်က express car နဲ့တင်လုံးသားပြီးတင်ပြီးရဲ့လမ်းမှာပုတ်စည်းတယ်ဟိုတွေ့လမ်းမှာတွေ့တဲ့လူတွေရှိသေးတယ်ဒီအဲ့လိုတွေ့တဲ့လူရှိသေးတယ်ဥမာနေမြန်စီးရဲ့ဆိုရင်လည်းဒီတော့ဆုံးဟိုတယ်ကနေ final ဆက်တဲ့ချိန်မှာလည်းကားတိရရှိသေးတယ်။ကားထဲမှာပိုးဝါးရပါလာတယ်။နောက်ဆုံးအဲဘုတ်လိုဝင်နေအဲဘုတ်တယ်မှာလည်းပိုးဝါးမရှိဘူးလို့ဘယ်သူပြောမလဲအတမှာအဲ့တော့ဟိုချင်းနေပါလိမ့်လေ။ဒါဟိုကျွန်တော်တို့ကဘယ်လိုပဲကြက်ကြက်မက်မက်တော့လို့အပေါ်တော့ဟို positive ကပါသွားနိုင်တာပဲ။ဒါတော့ကျွန်တော်လည်းဟိုဘယ်လိုပြောမလဲ။အဲ့တော့အမ 100% အမမခံနိုင်ဘူးကတော့
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဆိုတဲ့ခါရောက်တော့အခုလက်ရှိအခြေအနေမှာရောမြန်မာပြည်ကတင်မောအလုပ်ကင်လုပ်သူများဟိုနိုင်ငံတကာတက်ရတဲ့နှုံးကကျသွားပါသလားပုံမှန်လေးရှိနေပါသေးလားရှင်ဒီသူတို့ရဲ့အလုပ်ကင်ကရောအဆင်ပြေပါသေးလားရှင
်ကျပါတယ်ခင်ဗျကျပါတယ်ဘလောက်ပါတယ်အထိကျတယ်ရောမသိဘူးလေအစိုးရရုပ်ပိတ်ရဲ့ဒီတိုးတဲ့အတွက်ကြောင့်လို့ကျွန်တော်တို့ဟို DMA ပေါ့နော်ကျွန်တော်တို့ဒီကြောင့်ဒီရုပ်ပရတိုးတာတွေကရုပ်ပရတိုးတဲ့အတွက်ကနောက်ပြီးတော့ဒီသူတို့တင်မောသားတွေအနေနဲ့သူရဲ့ certificate ကိုအနေနဲ့ update လုပ်တဲ့ဥပဒေအတင်းတန်းတွေမဖွင့်နိုင်တာတွေအတွက်ကနောက်ပြီးတော့ embassy တာယုံတွေပြင်တာအတွက်ကကျွန်တော်ဟိုတချို့တွေကသူတို့ဟို joining လုပ်ဖို့လုံးဝသူမကြိုးစားနိုင်တဲ့အနေအထားမှာအများကြီးရှိပါတယ်တင်မောသားတွေရောကြပါတယ်
တင်မောတက်ချင်တဲ့လိုက်ချင်တဲ့သူတွေကတော့ရှိနေမှာပဲเนาะပို့ပြီးတော့တောင်များလာမဲ့အနေအထားမှာဖြစ်နေပါသလားဘလို့ဖြစ်နေပါလဲရှင
်အများတော့ပေါ့ဆိုတော့စီစီဘွားအကျန်တဲ့တော့လောကအဆင်ပြေတော့ဒါသူတို့ဖြစ်နေတချို့ကနေမင်းအောင်တင်မောသားမိသားစုတို့မှာနေမင်းအောင်ပေါင်းပြီးမှစာဝန်ကြီးအဆင်ပြေတဲ့လူတွေအမျိုးသမီးကထားပေါ့ NGO မှာလုပ်တဲ့အဖွဲ့တွေကုမ္ပဏီမှာလုပ်တဲ့သူတွေအကုန်လုံးရက်ဆိုင်ထားတဲ့အခါမှာသူတို့ရဲ့နေရောက်ကြရတော့အနာတာကိုပူအားကိုးလာတဲ့အချိန်ရှိရောအခုချိန်ကအဲ့တော့အားလုံးတော့ပူကျက်တင်လာပါတယ
်ကိုအေးချင်းမြင့်ဦးအထူးပဲကျေးဇူးတင်ပါတယ်ရှင်ပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်ကိုယ့်ရဲ့စိတ်ကျန်းမာရေးကိုမထိခိုက်ရလျောင်းနားလည်ပေးနိုင်သူကိုရင်းဖွင့်ပြောပြဖို့အရေးကြီးတယ်လို့စိတ်ကျန်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူတွေကအကြံပြုပါတယ်မြန်မာပြည်သူတွေခံစားနေကြရတဲ့စိတ်ဒဏ်ရာတွေတတ်တာရရအောင်အကြံပေးအစီအစဉ်ကိုအွန်လိုင်းပေါ်မှာလှုပ်ပေးနေတဲ့ဩစတြေးလျနိုင်ငံကစိတ်ကျန်းမာရေးကျွမ်းကျင်သူတွေနဲ့ဆွေးနွေးပြီးမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးပါမယ်ရှင်
မြန်မာနိုင်ငံနဲ့ပတ်သက်လို့ခံစားနေကြရတဲ့စိတ်ထိခိုက်ဝမ်းနည်းမှုတွေမချေနှံ့မှုတွေပြပြောက်စေအောင်လို့ကိုယ့်ရဲ့ခံစားချက်တွေကိုရင်ထဲကနေဖွင့်ထုတ်လိုက်တာအကောင်းဆုံးပဲလို့စိတ်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာစိတ်ကျန်းမာရေးမာစတာဘွဲ့တက်နေတဲ့မတ်အေဂျန့်ခင်နဲ့စိတ်ပညာဆိုင်ရာဘွဲ့ရထားတဲ့မတ်ဝတ္တန်စီစာကျော်တို့ကစိတ်ကျန်းမာရေးအကူအညီလိုအပ်နေသူတွေကိုပံ့ပိုးကူညီနိုင်ဖို့လှုပ်ပေးနေကြပါတယ်။မြန်မာပြည်သူတွေကိုလိုအပ်တဲ့အကူအညီပေးနေတဲ့ Heart Beams Foundation ပရာဟိတအဖွဲ့မှစိတ်ကျန်းမာရေးပညာပေးအစီအစဉ်တွေကိုသူတို့နှစ်ယောက်ကလှုပ်ပေးနေတာပါ။မတ်ဝတ္တန်စီစာကျော်ကတော့My Psych for Life ဆိုတဲ့ Facebook page မှာစိတ်ကျန်းမာရေးအထောက်အကူဖြစ်တဲ့အကြောင်းအရာတွေကိုတင်ပြပေးနေသူပါ။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်လို့သူတို့ကဗီဒီယိုအစီအစဉ်တိုလေးတွေလုပ်ပြီးတော့အကြံပေးနေကြပါတယ်
။ဟိုညီမတို့အခုလုပ်နေတာကတော့ဗောနော၃ခုလောက်ရှိရယ်ဗောနော။ပထမဆုံးတစ်ခုကကြတော့ Psychoeducation မြန်မာလိုဆိုတော့စိတ်ကျန်းမာရေးအသိပညာပေးပုံစံမျိုးလေးဗောနော။ဗီဒီယိုလေးတွေပို့ဆေးတင်ပေးတယ်။ဒုတိယတစ်ချက်ကကြတော့ဒီလူတွေအများကြီးဗောနော Psychosocial Support Meeting လိုမျိုးလုပ်ချင်တာဗောနော။အလားစိတ်ကျန်းမာရေးအထောက်အပံ့ဗောနော။ဘယ်လိုမျိုးဒီအချင်းချင်းအုပ်စုလိုက်ဖွဲ့ပြီးတော့ဗောနော။ခံစားနေရသူတွေရင်ဖွင့်လို့ရတဲ့နေရာမျိုးကိုဗောနော။လုပ်ပေးချင်တာပါ။အလားတော့ဟိုမြန်မာနိုင်ငံလူတွေအဓိကထားလုပ်ပေးခြင်းပေမဲ့အခုဒီ project လေးစိုင်းနေတာဆစ်ဒနီမှာဖြစ်နေတဲ့အတွက်ကြောင့်မလို့ဆစ်ဒနီကလူတွေနေပေါ့နော်အရင်စလုပ်ဖို့ရှိပါတယ်အဲ့တော့အဲ့ဆစ်ဒနီကလူတွေကနေတဆင့်ပေါ့နော်ပြီးတော့မှမြန်မာပြည်ကိုပြန်ပြန့်ပွားသွားရလဲပြန်ပွားသွားမှာပါဟု
တ်ကဲ့ဟိုဝတ္တန်ခုနပထမဆုံးပြောသွားတဲ့ဟို psycho education လို့စိတ်ကျန်းမာရေးပညာပြောတဲ့ကိစ္စတွေကြတော့လေလူတွေကဒီခု listener နားထောင်နေတဲ့လူတွေကလည်းအကုန်လုံးပါမြန်မာပြည်ကလည်းဟိုမန်တီးကလည်းဖြစ်မယ်အဲ့လိုဆိုတော့တခုမြန်မာအဲ့လိုမျိုးကောက်ချာနဲ့ပတ်သက်ပြီးပြောချင်တာကတော့မြန်မာလူမျိုးတော်တော်များများပေါ့နော်စိတ်ကျန်းမာရေးအကြောင်းပြောဖို့ရှတ်တတလည်းရှိတယ်စိတ်ကျန်းမာရေးအကြောင်းပြောရင်လည်းတခြားလူဝေဖန်မယ်လို့လည်းထင်ကြတာရှိရယ်ပေါ့နော်အဲ့ဒါကိုနည်းနည်းလေးအင်္ဂလိပ်လိုစကားဆိုရင်တော့ stigma ပေါ့နော်အဲ့ stigma ကို short ဖို့လည်းစူးစမ်းပြီးတော့အဲ့ video လေးနဲ့လုပ်ဖို့လည်း plan ရှိပါတယ်ပေါ့နော
်အမြင်အလွယ်မှာပေါ့
အမြင်ဟုတ်ဟုတ်ကဲ့ကျေးဇူးပဲ
အခုဒီလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုကြည့်လို့ရှိရင်လူတော်တော်များများအနည်းငယ်များပေါ့နော်စိတ်ပိုင်းဆိုင်ရာထိခိုက်နေကြတဲ့အာစိတ်တူတာတွေမချေနှက်တာတွေဝမ်းနည်းတာတွေဖြစ်နေကြတယ်ပေါ့လေတော်တော်များများဟိုမြန်မာနိုင်ငံတဲကမှမဟုတ်ပါဘူးဒီဟိုတကဘာလုံးမှာရှိနေတဲ့မြန်မာလူမျိုးတွေလည်းဒီလူမျိုးခံစားနေကြရမယ်လို့ထင်တယ်လေဆိုတော့အဲ့လူမျိုးခံစားမှုတွေကိုပြေပြောက်နိုင်ဖို့အတွက်အကောင်းဆုံးပေါ့နော်ဘယ်လိုအကြံပေးခြင်းလဲရှင
့်မအေးချမ်းပြောရမယ်ဆိုရင်တော့အဆင်ပြေပေါ့နော်မြန်မာပြည်ကလည်းအခုတော်တော်များများခံစားနေရဖြစ်တာလည်းနေတိုင်းဖြစ်နေတာဆိုတော့လောက်ဖို့ကတော့ခက်ပါပဲကိုယ့်ရဲ့ဟိုဘယ်လိုခေါ်မလဲ daily routine ပေါ့နော်နေ့စဉ်လုပ်နေရအဲ့လိုလုပ်နေကြဟာကိုပဲဆက်ပြီးတော့လောက်ဖို့ကြိုးစားပေါ့နော်မနက်ထိုင်တည်းပါတရားစားမယ်စားပြီးဒါလုပ်မယ်အဲ့လိုလုပ်နေကြဟာလေးပြီးပဲဆက်ဟာလုပ်ဖြစ်အောင်လုပ်ပေါ့နော်ပြီးနောက်တစ်ခုကတော့ mindfulness ဆိုတာတော့မြန်မာလိုပြန်တော့တရားထိုင်လို့ပါပဲဒါပေမဲ့အဲ့လိုအသက်ရှူပြီးတော့၅မိနစ်လောက်ပဲဖြစ်ဖြစ်ကိုဖြစ်နေတဲ့ခံစားချက်တွေကို reflection လုပ်နိုင်အောင်ပေါ့နော်မြန်မာလိုတော့တရားထိုင်ပြီးတော့ဝတ်သံပြန်မေးမလားတော့မသိဘူး
တိနေဖို့အရေးကြီးရောကိုခံစားလို့တိနေဖို့အရေးကြီးတယ်သတိမလွတ်သွားဘူးပေါ့အဲ့ဒီအချိန်မှာပေါ့လေဒီတိုင်းဟိုဖြစ်နေတာဆိုလို့ရှင်လည်းဖြစ်နေတာကိုတိနေပေါ့နော်ပြတ်သွားရင်လည်းပြတ်သွားတာကိုတိနေပေါ့နော်အချိန်ခဏလေးပဲပေးပြီးတော့ပေါ့နော်ဘာလို့ဆိုတော့တနေ့ကုန်လုံးအချိန်တိုင်းတိနေဖို့ကြောက်ရလဲသူကသတိထားနိုင်မှုဆိုတော့မလွယ်ဘူးလေလို့ဆိုအရန်ခံစားရတဲ့အချိန်ကြာရင်ခဏလောက်ပဲဖြစ်ဖြစ်10မိနစ်15မိနစ်လောက်ပဲဖြစ်ဖြစ်ခံစားချက်လေးတွေကိုဒီတိုင်းဥမာပြရမယ်ဆိုတော့ကားလမ်းမကြီးပေါ်မှာကားတွေရွေ့သွားတယ်လို့မျိုးပဲလေကားတွေကအတွေးတွေခန်းစားချက်တွေလို့ယူဆပြီးဟိုပေါ့နော်အတွေးတွေကကားတွေပေါ့နော်ခန်းစားချက်တွေကကားတွေလို့မျိုးကိုရှင်မှာဖြတ်သန်းသွားတယ်လို့မျိုးပေါ့နော်တိနေဖို့ကြည်နေဖို့ပြောချင်တာပါဟုတ
်အဲ့ချက်အနေနဲ့ပြောရမယ်ဆိုတော့ဗီဒီယိုတစ်ခုထုတ်ထားသလိုပဲပေါ့နော်အဲ့ဖုန်းတောက်လျှောက်ကြည်နေတာခုမြန်မာပြည်မှာလည်းအင်တာနက်တော့ရတဲ့အချိန်တိုင်းလူတိုင်းကြည်နေကြတာပါပဲအရင်လည်းကြည်ဖို့လည်းလိုအပ်တယ်လို့ပေါ့လို့ထင်နေကြပဲပေါ့နော်ဒါပေမဲ့ခဏခဏကြည်လာတဲ့အချိန်ကျတော့စိတ်ထိခိုက်တာလည်းမြင်ရမြင်တဲ့အချိန်မှာလည်းအဲ့ခံစားချက်တွေအများကြီးပေါ်လာဆိုတော့အဲ့ချိန်မှာပြင်းထန်လာတဲ့ခံစားချက်တွေကိုဟိုဖုန်းမကြည့်နဲ့လို့လည်းတော့မပြောချင်ပါဘူးဒါပေမဲ့ဘယ်ချိန်ကြည့်ရမလဲဆိုတာကိုစဉ်းစားကြည့်စဉ်းစားသိချင်ပါပေါ့နော်ဟိုအိတ်ခံနေကြည့်တာလို့စားခံနေကြည့်ရချင်မှာအဲ့ကြီးပြက်တာလို့အစားပြက်တာတော့ဖြစ်တော့အဲ့ချိန်လေးသတိထားပြီးတော့ short ပြီးသုံးတာပေါ့နော်အဲ့လိုမလုံနိုင်ဘူးဆိုရင်လည်းအဲ့လုံသုံးပြီးရဲ့အချိန်မှာပဲတခြားလူဘေးမှာကြည့်ရမိသားစုဖြစ်ဖြစ်တကယ်ချင်းဖြစ်ဖြစ်သူတို့ကိုစကားပြောပြီးတော့ကိုမြင်လာတဲ့ဟာတွေကိုပေါ့နော်ပြန်ပြီးဟိုအချင်းချင်းစကားပြန်ပြောချင်းချင်းချင်းပြန်ပြီးဟိုနှစ်သိပ်ပေါ့နော်ဘေးကလူတယောက်ကိုပြောဖို့လိုရဲလို့တော့ထင်ပါတောက်လျှောက်ဖုန်းနေကြည့်နေရထက်ဆိုင်ပေါ့နော
်ဒီအတန်းပြောရသလိုပဲအကောင်ဆုံးနည်းလည်းတကူက social support ဆိုတာအဲ့လိုမျိုးမိသားစုဝင်တငယ်ချင်းကိုချစ်ခင်ရင်းလူချင်းချင်းနဲ့စကားပြောတာပဲပေါ့နော်နောက်စကားပြောတာအပြင်ပေါ့နော်အဲ့လိုအတူတူ အဲတူတူကိုအရင်တော့မိသားစုချင်းချင်းနဲ့ဘာကြီးလုပ်လေရှိလဲပေါ့မှာဟင်းတူတူချက်လေရှိလားတီဗီတူတူကြည့်လေရှိလားခိန်တူတူစော်လေရှိလားပေါ့နော်ကိုလူမိသားစုတွေနဲ့တယောက်တည်းနေရာထက်ဆိုင်ပေါ့နော်မိသားစုတွေနဲ့ရက်ွက်တဲ့လူတွေနဲ့ပဲဖြစ်ဖြစ်ပေါ့နော်ကိုအစဉ်ပြေတဲ့အရာလေးတွေတူတူအတူတကွပေါ့နော်လှုပ်စေချင်ပါတယ်နောက်တစ်ခုကကြတော့ volunteer တွေပေါ့နော်အဲ့လိုဒီဟိုပရာဟီတာလောက်တာပေါ့နော်ပရာဟီတာလောက်တဲ့ဆိုတော့ဟိုလိုမျိုးပတ်စံရှိပေးကန်နိုင်မှာမဟုတ်ဘောเนาะကိုဘသူဘာကူညီနိုင်မလဲဗောเนาะအဲ့လိုမျိုးကူညီနိုင်တဲ့အရာရင်လဲဗောเนาะအခုချိန်မှာအဲ့လိုမျိုးအရန်လိုတာကိုအချင်းချင်းရိုင်းပင်းကူညီထောက်ပံ့မွားလေအဲ့လိုမျိုးကူညီလိုက်လို့ရှိရင်လဲဩဟိုဗောเนาะငါသူများတွေအတွက်လဲကောင်းကင်ငါလှုပ်ပေးနေရတယ်ဆိုတော့လေဟိုစိတ်ခံစားရတာလဲတတ်တာစီဗောเนาะဩငါနဲ့အချိန်နေတူဲလူတွေလဲရှိမယ်ငါထက်ဆိုးရီတွေလဲရှိမယ်ငါတယောက်တည်းအဲ့လိုအရန်ဆိုးနေရလူမျိုးတွင်းနေတဲ့အတွေ့အကြုံလည်းတော့เนาะတတ်တာစီနိုင်နေပေါ့เนาะဆိုတော့သူများအောင်ကူညီကြည့်ပါလို့လည်းပြောချင်ပါတယ်ဟုတ
်ဒီလိုမျိုးကိုယ့်ရှင်ထဲမှာခံစားရတယ်တခုခုဖြစ်လာတယ်ဆိုရင်ကိုယ့်ရှင်ထဲမှာမထားဘဲနဲ့ပေါ့เนาะကိုယ့်ရဲ့ခံစားချက်ကိုရှင်ထဲကနေဖွင့်ထုတ်ပြီးတော့ပြောပြဖို့အတွက်ကရောဘလောက်အရေးကြီးတယ်လို့ပြောနိုင်လဲရှင
်ဝတ်တန်အရင်ဖြေလိုက်
ဝတ်တန်ပြောလိုက
်ဟုတ်ကဲ့ဟိုဒီစိတ်ထဲမှာခံစားနေရတာဟိုပေါ့เนาะဟိုဒီလိုမျိုးပြင်ဖွင့်လိုက်ရတာလို့ပြောထုတ်လိုက်ရလို့ဆိုတာတွေကဟိုအဲ့လိုမျိုးလှုပ်လိုက်ရခြင်းဖြင့်စိတ်ခံစားရတွေတက်တာသွားနိုင်တယ်လို့သူသေသနာတွေမှာတော်တော်များများအတွေ့ရှိထားရပေါ့နော်ဟိုအဲ့လိုမျိုးလုံးဝယောဂပျောက်သွားမယ်လို့ပြောချင်တာတော့မဟုတ်ပေမဲ့ခံစားချက်တွေဟိုအရန်ပြင်းထန်တာတွေဟိုပေါ့နော်တကယ်နားထောင်တာကျွမ်းကျင်တဲ့သူနဲ့နားထောင်အဲ့လိုမျိုးနားထောင်ခံလိုက်ရတယ်ဟိုနားလည်မှုခံဟောငါပြောတဲ့ဟာတွေသူတို့ကနားလည်ပါလားဗောနောငါဖွင့်ထုတ်လိုက်ရပါလားဆိုတဲ့ခံစားချက်ကြောင့်ခံစားရတာတွေတော့တတ်တာသွားစေနိုင်တယ်ဗောနောအဲ့လို့ဆိုကိုအရန်ပြင်းထန်နေတဲ့အခါမှာတကယ်လို့နားထောင်ပြီးမဲ့လူမရှိရင်ဒါမှကိုခံစားနေရတာတွေကိုလိုမျိုးရေးချလိုက်တာမျိုးဗောနောရေးချလိုက်တာမျိုးဒါမှမဟုတ်လဲတချင်းလိုမျိုးတချင်းတချို့ဆိုလဲကြပြားလေးဆက်ရေးတာမျိုးတွေလောက်တာရှိတယ်ဗောနောအဲ့လိုမျိုးလောက်တာဖြစ်ဖြစ်ဗောနောတမျိုးမျိုးနဲ့ဗောနော express ဗောနောဖွင့်ဖော်ထုတ်လိုက်တာဗောနောပကြီးဆွဲတာဖြစ်ဖြစ်ပေါ့เนาะအဲ့လိုမျိုးလေးပေါ်ထုတ်စေချင်တယ်ပေါ့เนาะဘာလို့ဆိုတာကိုခံစားချက်တွေကိုမျိုးတိတ်ထားတာဆိုင်အဖွင့်ထုတ်တာပို့ပြီးတော့ခံစားရတာအရှင်တတားစီနိုင်လို့ပါဟုတ
်စိတ်ချမ်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူမတ်အေဂျန့်ခင်နဲ့မတ်ဝတ္တန်စီစာကျော်တို့ဖြစ်ပါတယ် Heartbeams Foundation Prahita အဖွဲ့ရဲ့ Facebook စာမျက်နှာနဲ့ My Site for Life ဆိုတဲ့ Facebook page မှာသူတို့ရဲ့စိတ်ချမ်းမာရေးပညာပေးဗီဒီယိုအစီအစဉ်တွေကိုကြည့်နိုင်ဖတ်ရှုနိုင်ကြပါတယ်ရှင်ကျွန်မဆွေမြတ်ပါပါ
မဆုမြမောအစီအစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voenews.com ကိုစာရေးသားပေးပို့နိုင်ပါတယ်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE ကကြိုဆိုပါတယ်ရှင်။အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာလှုပ်အားအာဓမ္မစိတ်ခိုင်းမှုတွေဟာစိန်ခေါ်မှုအသစ်ပုံစံနဲ့ရှိနေသေးပဲလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကတင်းနှလာနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဆင်အာနာရှင်လက်အောက်နှစ်ပေါင်းများစွာနေလာခဲ့ရတဲ့မြန်မာနိုင်ငံမှာအလုံသမားရပိုင်ခွင့်အတွက်အကာအကွယ်ပေးမှုမရှိဘဲဖြစ်နေရကအရသာအစိုးရပုံစံနဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်လာချိန်မှာအလုံသမားတွေရဲ့လက်တွေအခြေအနေကိုကုလသမဂ္ဂကလေ့လာဆန်းစစ်ပြီးတော့ဇပကင်းစီမဆက်မှုဥယျံစီတို့အစီရင်ခံစာကိုအောက်တိုဘာ6ရက်တောက်ကြနေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆရက်နာဘတ်ဂနာဟာလည်းအင်္ဂါနေ့မနေ့ပိုင်းမှာမြန်မာနိုင်ငံကနောက်ဆုံးအခြေအနေတွေကိုရှင်းလင်းတင်ပြဖို့ရှိတယ်လို့လည်းအတွင်းမှုချုပ်ယုံပြောခွင့်ရကပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအသံမှတ်ကြီးဦးကျော်မိုးထွန်းကိုတိုက်ခိုက်ဖို့နဲ့အကြမ်းဖက်ဖို့ကြံစီသူလို့ဆွဆွဲပြီးလူနှစ်ဦးကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးထားတဲ့ကိစ္စမှာကုလသမဂ္ဂအနေနဲ့ပါဝင်ပတ်သက်မှာမဟုတ်ဘူးလို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂဝင်အပြင်းမဲ့မှာဖြစ်တဲ့ကိစ္စတွေမှာပါဝင်ပတ်သက်မှာမဟုတ်ကြောင်းနဲ့အမေရိကန်အာဏာပိုင်ရဲ့ဆောင်ရွက်မှုကိုတော့အထူးပဲကျေးဇူးတင်ပါတယ်လို့အတွင်းမှူးချုပ်ရဲ့ပြောခွင့်ရကပြောပါတယ်။မြန်မာစစ်ကောင်စီကနေတမ်မကြီးရာထူးကနေဖယ်ရှားထားပြီးနိုင်ငံတော်တစ္ဆာဖော်မှုနဲ့အလို့ရှိကြောင်းကြေညာထားသူကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုလောက်ကျံမှုကြံစည်မှုဟာမြန်မာစစ်ကောင်စီအနေနဲ့မသက်ဆိုင်တယ်လို့ဒါအမေရိကန်ပြည်ရင်းရေးတစ်ခုသာဖြစ်တယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်
။နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ချိန်ညာပေးခဲ့တာပါ။
ဒီနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Good နဲ့ Darren Smith တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီခန့်ညနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကပေးယောဂအန်ဒီယေကနေကင်ဝေးပြီးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOE မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်တဲ့အတွက်ကျမတို့ဝမ်းတော်သူဝမ်းတော်အသားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမ Thank you ထိုက်ပါ This program